Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်နိုဝင်ဘာလ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမပါရှင်
ကျမကတော့စုမြတ်မပါရှင်ရုရှားဖမ်းဆီးထားတဲ့ဒီတင်မော3စီးနဲ့တင်မော3တွေကိုပြန်လွှတ်ပေးဖို့အတွက်ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့တိုက်ခိုက်ခံရတာ10နှစ်ပြည့်အထက်အနားတွေကိုဒီကနေ့ကျင်းပပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကနေ့ညနားဆင်ရမယ့်သတင်းတွေကတော့ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာ6နှစ်ကျော်ကြာနေထိုင်နေရတဲ့ဒုက္ခသည်တွေရဲ့အနေအထားဘယ်လိုရှိပါသလဲ
အသက်ရှင်ရိုးနေထိုင်စားသောက်နေကြတဲ့သဘောမျိုးသူတို့ပြောကြပါတယ်သူတို့အလုပ်ကိုင်လုပ်ကံကိုလည်းမရှိဘူးလာသွားလို့လာလို့လွတ်လပ်လပ်သွားလို့လာလို့လည်းမရဘူးဝင်းဝင်းမရှိဘူး
ဒါကတော့စစ်တွေမျိုးကတက်ကြပြင်းဒုက္ခသည်စခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုဆက်သွယ်မေးမြန်းချက်မကြခင်အပြည့်စုံနားဆင်ရပါမယ်နောက်ထိုင်းနိုင်ငံမှာတော့မြန်မာအလုပ်သမား100ကျော်စီကနေပြီးတော့မိသားစုရှိကိုလွှဲတဲ့ဘက်ငွေပေါင်းတသန်းခွဲကျော်လိမ့်လေထွက်ပြေးသွားတဲ့မြန်မာနိုင်ငံသားဇနီးမောင်နှံကိုဖမ်းဆီးမိတဲ့သတင်းနဲ့အတူဆန်ဖရန်စစ္စကိုက Golden Gate တရားကြီးပေါ်မှာနှစ်စဉ်လူထောင်နဲ့ချီပြီးခုံချတပ်တည်နေတာတွေကိုဟန်တားနိုင်မှုဘလို့များစီစဉ်နေကြပါသလဲဆိုတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်း나이ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ပင်လယ်နက်ထဲမှာရုရှားဖမ်းဆီးခဲ့တဲ့ယူကရိန်းသင်္ဘောတွေနဲ့ရေတပ်သားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကဒီကနေ့တောင်းဆိုလိုက်ပါတယ်ရုရှားဘက်ကလည်းယူကရိန်းဟာပင်လယ်နက်ထဲမှာပုံမှန်သွားနေတဲ့သင်္ဘောတွေအန္တရာယ်ကြုံအောင်အန္တရာယ်များတဲ့နည်းတွေသုံးနေတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ဖ်ကဆွဆွဲပါတယ်ယူကရိန်းနဲ့ရုရှားကြားဖြစ်နေတဲ့ပြဿနာပိုပြီးတော့ကြီးမလာအောင်တားနိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစီအဝေးခေါ်ထားပါတယ်။ရုရှားဘက်ကစစ်ရေးရန်လိုမှုတွေတိုးလာနေချိန်မှာယူကရိန်းရဲ့ကာကွယ်ရေးအင်အားကိုတိုးမြှင့်နိုင်စေဖို့စစ်အုပ်ချုပ်ရေးကြီးညာပေးဖို့အတွက်ယူကရိန်းသမ္မတကလွှတ်တော်ကိုတောင်းဆိုခဲ့ပါတယ်။ရုရှားတို့သိမ်းပိုက်ခဲ့တဲ့ယူကရိန်းတောင်ပိုင်းခရမီးယားဒေသကမ်းလွန်မှာတွားနေတဲ့ယူကရိန်းရေတပ်သင်္ဘော2စီးနဲ့ဆွဲသင်္ဘောတစ်စီးကိုရုရှားကရေပိုင်နဲ့ကျူးလွန်နေဆိုပြီးတော့တနင်္ဂနွေနေ့ကဖမ်းဆီးခဲ့တာပါ။ဒီယူကရိန်းတောင်ပိုင်းကအော်ဒက်ဆာစိတ်ကန်းကနေပြီးတော့ခါရေလက်ကြားကိုဖြတ်သွားစဉ်ရုရှားဘက်ကပြစ်ခတ်တာလို့ယူကရိန်းဘက်ကပြောပါတယ်ရေတပ်သင်္ဘော2စီးကိုရုရှားကပြစ်ခတ်ပြီးတော့ဆွဲသင်္ဘောကိုဝင်တိုက်ခဲ့မှုအတွင်းမှာရေတပ်သား6ယောက်ထိခိုက်ခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်ရုရှားဘက်ကတော့ဒီယူကရိန်းစစ်သင်္ဘောတွေသူတို့ပိုင်းနဲ့ထဲအတင်းဝင်လာတာကိုတားဆီးဖို့လက်နက်ကိုအသုံးပြုခဲ့ရတယ်လို့ရုရှားလုံခြုံရေးဌာနကဆိုပါတယ်
အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကကြမ်းဖက်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့အမေရိကန်နဲ့မက္ကဆီကိုအာဏာပိုင်တွေကကတိပြုပြောကြားလိုက်ပါတယ်။ခေလုံငွေလျှောက်တဲ့အပေါ်အချိန်ကြာမြင့်စွာလှုပ်ဆောင်နေရတဲ့ပတ်သက်ပြီးတနင်္ဂနွေနေ့ကငြင်းငြမ်းစွာဆန္ဒပြခဲ့ကြပြီးတဲ့နောက်ဖြေပြောင်းချေချသူတစုကနယ်စပ်ကိုအတင်းအကျပ်ကျော်ဖြတ်ဖို့လုပ်ခဲ့တာကြောင့်အမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ပုံးတွေနဲ့ပစ်ခတ်ခဲ့ပါတယ်။အမေရိကန်အောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေဟာဖြူပြောင်းချေချသူတွေရဲ့ပြစ်ခတ်တာတွေကိုထိမှန်ခဲ့ပြီးလုံခြုံရေးရလဲစိုးရင်စရာအခြေအနေဖြစ်လာတာကြောင့်လုံခြုံရေးအာဏာပိုင်တွေဘက်ကမျက်ရည်ပုံသုံးပြခဲ့တာဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးကတ်စတန်နီယယ်ဆန်ကပြောပါတယ်မက္ကဆီကိုအာဏာပိုင်တွေအနေနဲ့ဆန်အီစီဒရိုနယ်ဇက်ဂိတ်ကိုအကြမ်းဖက်ပြီးဖျက်ချဖို့ကြိုးစားခဲ့တဲ့လူ900လောက်ပါဝင်တဲ့အုပ်စုတစုကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့မက္ကဆီကိုပြည်ထောင်စုဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်အကြံဖတ်ပြီးနေဆက်ကိုဖျက်ချဖို့လုပ်တဲ့နေရာမှာပါဝင်တဲ့သူတွေကိုချက်ချင်းပြန်ပို့သွားမှာဖြစ်တယ်လို့လည်းပြောပါရယ်မက္ကဆီကိုအစိုးရအနေနဲ့လူခွင့်ကိုလေးစားလိုက်နာပြီးရှေ့ပြောင်းချေချမှုကိုပြစ်မှုကျူးလွန်တာလို့မတက်မတဲ့သူတို့ရဲ့မူဝါဒရည်နဲ့အညီဒီလူတွေကိုထိန်းချုပ်ဖို့အတွက်တပ်တွေကိုတော့ချက်သွားမှာမဟုတ်ကြောင်းဒါပေမဲ့ရှေ့ပြောင်းချေချသူတွေနေဆက်ကိုဖျက်ချဖို့လုပ်တဲ့ဂိတ်ကိုတော့လုံခြုံရေးအင်အားထပ်ဖြည့်သွားမယ်လို့အဲ့ဒီကြေညာချက်မှာပြောထားပါရယ်တီဝါနာအာနာပိုင်တွေကတော့လူ39ယောက်ကိုဖမ်းဆီးခဲ့တယ်လို့ပြောပါရယ်ခင်ဗျာ
အိန္ဒိယနိုင်ငံကစီးပွားရေးအချက်အချာကြားတဲ့မွန်ဘိုင်းမြို့မှာလူပေါင်း160ကျော်သေဆုံးခဲ့တဲ့အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်ခံရမှုဒီကနေ့10နှစ်ပြည့်ပါတယ်။10နှစ်ပြည့်လွမ်းသူပန်းခွေချအချမ်းအနှားကို မဟာရာစထရာပြည်နယ်ဝန်ကြီးချုပ်ဦးဆောင်ပြုလုပ်ခဲ့ပါတယ်တိုက်ခိုက်မှုအထင်အမှတ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ကြေညာချက်ထဲမှာကဘာကြီးကိုတုံ့လှုပ်စေခဲ့တဲ့ကြမ်းကြုတ်ရက်စက်တဲ့တိုက်ခိုက်မှုအဖြစ်နဲ့ဖော်ပြခဲ့ပါတယ်ပါကစ္စတန်မှာအခြေစိုက်တဲ့လက်စကာယီတိုင်ဘာအကြမ်းဖက်အဖွဲ့ကအကြမ်းဖက်သမားတွေဟာ2008ခုနှစ်နိုဝင်ဘာ26ရက်နေ့တုန်းကမွန်ဘိုင်းမြို့ကဒီဇိန်ခန်တတ်မဟာပဲလစ်ဟိုတယ်ကြီးနဲ့လူစီကားတဲ့မြေထားဘူဒါယုံအပါအဝင်နေရာ12ခုမှာအချိန်ကြိုက်ပစ်ခတ်ဖောက်ခွဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်26ရက်နေ့အထိကြာတဲ့စီးနင်းတိုက်ခိုက်မှုတွေအတွင်းလူပေါင်း166ယောက်သေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုစီစဉ်ဆောင်ရွက်ခဲ့သူမှန်သမျှနဲ့ပတ်သက်လို့သတင်းပေးနိုင်သူကိုဒေါ်လာ5သန်းအထိပေးဖို့အတွက်အမေရိကန်နိုင်ငံသားရေးဌာနကစုကြေးထုတ်ခဲ့ပါတယ်။လွန်ခဲ့တဲ့10နှစ်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုစီစဉ်ဆောင်ရွက်ခဲ့သူတွေအခုချိန်ထိအရေးမယူနိုင်သေးတာဟာသေဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုစော်ကားသလိုဖြစ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။
အရက်စော်ဘာမြပြည်တော်စု UAE နိုင်ငံမှာသချိုလုံမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောင်နှံတသက်တကြုံချမှတ်ခံခဲ့ရတဲ့ဗြိတိန်ပညာရှင် Matthew Hedge ကို UAE နိုင်ငံကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။ UAE အာဏာပိုင်တွေကတော့ Hedge ပြစ်ရှိတယ်လို့ဆက်လက်ပြောကြားနေပြီးသူဟာထောက်လိုင်းလုပ်ငန်းတွေကိုလည်းရာဂိုင်းနှုန်းပြည့်လုံဆောင်ခဲ့သူဖြစ်တယ်လို့သတင်းတော်တွေကိုပြောကြားခဲ့ပါတယ်။ Hedge ကသူဟာဗြိတိန်ထောက်လိုင်းရေး MI6 အတွက်လှုပ်လှုပ်တဲ့ဆိုပြီးဝန်ခံထားတဲ့ဗီဒီယိုဖိုင်ကိုလည်းပြသခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့အဘူဒါဘီမြို့မှာပြုလုပ်ခဲ့တာဖြစ်ပြီးတော့သတင်းတောက်တွေအနေနဲ့မေးခွန်းတွေမေးခွန်းမရခဲ့သလိုဗီဒီယိုဖိုင်ကိုလည်းကူးယူဖို့ခွင့်မပြုခဲ့ပါဘူးအခုလိုထောင်နှံတသက်တကြုံချမှတ်ခဲ့တာကြောင့် UAE အာဏာပိုင်တွေဟာနိုင်ငံတကာရဲ့ PR တွေနဲ့လည်းထိုးပြီးတော့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ် UAE နိုင်ငံရဲ့အမျိုးသားနေအထိတ်မှတ်အဖြစ်နဲ့အကျဉ်းသား900ကျော်ကိုလွန်ကျင်းချမ်းသာခွင့်ပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာ Hedge လည်းပါဝင်ခဲ့ကြောင်းUAE သမ္မတခလီဖာဘင်ဇိုင်ယက်အယ်နာယန်က Hedge ကိုလွန်ကျင်းချမ်းသာခွင့်ပေးခဲ့တာဖြစ်တဲ့ဆိုပြီးတော့ UAE နိုင်ငံရဲ့အကြေညာချက်မှာပြောထားပါတယ်ဗြိတိန်နိုင်ငံအနေနဲ့ Hedge ကိုဆွဲဆိုတဲ့ဆွဲချက်တွေပေါ်မှာသဘောမတူကြောင်းနဲ့ဒါပေမဲ့ဒီကိစ္စကို UAE ဘက်ကအမြန်ခိုင်းတဲ့ဖြစ်ရှင်းပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကပြောကြားလိုက်ပါတယ်ခင်ဗျာ
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဗြိတိန်ပါလီမန်မှာမကြခင်နိုင်ပိုင်းအတွင်းမိန့်ခွန်းပြောကြားမဲ့ဝန်ကြီးချုပ်ထရီဇာမေက EU ဥရောပသမဂ္ဂကတည်းကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်တွေကိုထောက်ခံဖို့လွှတ်တော်အမတ်တွေကိုထပ်ပြီးတော့တိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။ဗြိတိန်နဲ့ EU ကြားနှစ်နှစ်လောက်ကြာအောင်လို့အကြိတ်အနည်းဆွေးနွေးခဲ့ပြီးရလာတဲ့သဘောတူချက်မူကြမ်းကို EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝန်ကြီးချုပ်တို့တနင်္ဂနွေနေ့ကသဘောတူလက်မှတ်ထိုးအတည်ပြုခဲ့ပါတယ်။ဗြိတိန် EU ကထွက်ပြီးနောက်ပိုင်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့စာမျက်နှာ985မျက်နှာပါတဲ့သဘောတူညီချက်နဲ့စာမျက်နှာ26မျက်နှာပါတဲ့နိုင်ငံရေးကြေညာချက်စာရန်တို့ထဲမှာ EU နဲ့ဗြိတိန်ကြားလွတ်လပ်စွာကုန်သွယ်ရေးအတွက်ညှိနှိုင်းမဲ့သတ်မှတ်ချက်တွေပါဝင်ပါတယ်။အဓိကကြားတဲ့ကုန်သွယ်ရေးလိုကိစ္စမျိုးမှာ EU ဘက်ကဗြိတိန်ကအများကြီးအလျှော့ပေးထားတဲ့အတွက်ဗြိတိန်ကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေရဖို့အခက်အခဲတွေရှိလိမ့်မယ်လို့ကန့်ကွက်ဆန့်ကျင်သူတွေကပြောပါတယ်။ဒီဇင်ဘာဒုတိယပတ်လောက်ထဲမှာဒီပါလီမန်မှာမဲခွဲဆုံးဖြတ်ဖို့ရှိနေတဲ့ဒီသဘောတူညီချက်တွေကိုဝန်ကြီးချုပ်မေရဲ့ Conservative Party ဝင်အများအပြားအပြင် Labour Party, Liberal Democrats Party, Scottish အမျိုးသား Party SNP နဲ့မြောက်ပိုင်း Ireland က Democratic Unionist Party တွေကကန့်ကွက်နေတဲ့အတွက်ဝင်ကြီးချုပ်အနေနဲ့အတည်ပြုနိုင်မှုအတော်ကြိုးစားစည်းရုံးရလိမ့်မယ်လို့နိုင်ငံရေးအကြက်ခတ်တွေကသုံးသပ်နေပါတယ်။တစ်ချိန်တည်းမှာပဲဒီဝင်ကြီးချုပ်နဲ့မျက်နှာချင်းဆိုင်အခြေအတင်ဆွေးနွေးဖို့အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ဘက်ကအသင့်ပဲလို့ပါတီပြောခွင့်ရကပြောကြားခဲ့ပါတယ်။ဒီသဘောတူညီမှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့ Labour Party ခေါင်းဆောင် Jeremy Corbyn ကိုစိန်ခေါ်ဆွေးနွေးခြင်းတယ်လို့ဝင်ကြီးချုပ်မေက Daily Telegraph သတင်းစာနဲ့မေးမြန်းခန်းတုန်းကပြောကြားခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံနောက်ပိုင်းကဖာရာပြည်နယ်မှာတာလီဘန်တွေကရဲတပ်ဖွဲ့ရင်နန်းကိုခြုံခိုတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်20ထပ်မံတေဆုံးသွားခဲ့တယ်လို့အာဖဂန်လူမျိုးရေးအာဏာပိုင်တွေကပြောကြားလိုက်ပါတယ်။အဲ့ဒီရင်နန်းကအသစ်ခံလိုက်တဲ့ခရိုင်ရဲမှုကိုမိတ်ဆက်ဖို့အတွက်လက်စဝါဂျဝန်ခရိုင်ကိုတနင်္ဂနွေနေ့ကတွားရောက်ခဲ့စဉ်တိုက်ခိုက်ခံရတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။ဒီ AP သတင်းဌာနရဲ့အဆိုအရတော့ဒီတိုက်ခိုက်မှုအတွင်းမှာအသစ်ခံလိုက်တဲ့ခရိုင်ရဲရာရှိလဲတေဆုံးသွားခဲ့ပါတယ်။တာလီဘန်တွေကအာဖဂန်နစ္စတန်နိုင်ငံတဝမ်းမှာရှိတဲ့စစ်တပ်နဲ့လုံခြုံရေးတပ်တွေအပေါ်မှာတိုက်ခိုက်တာတွေကိုနေတိုင်းလိုလိုပို့ပြီးတော့ရဲရဲတင်းတင်းနဲ့လှုပ်ဆောင်လာနေပါတယ်ခင်ဗျာ
။ Reynolds Wright Nissan, Mitsubishi အစုစပ်ကားလုပ်ငန်းကြီးရဲ့အကြီးအကဲ Carlos Ghosn ဟာဒီဝင်ငွေဒေါ်လာတန်းနဲ့ချီရှော့ပြခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ဂျပန်မှာဖမ်းခံခဲ့ရပြီးတဲ့နောက် Mitsubishi ကုမ္ပဏီကသူ့ကိုကုမ္ပဏီဥက္ကဋ္ဌရာထူးကနေဖယ်ရှားလိုက်ပါတယ်သူကိုဖယ်ရှားဖို့အတွက်ဘုတ်အဖွဲ့ဝင်တွေအားလုံးတညတညွတ်တဲ့သဘောတူခဲ့တာလို့ Mitsubishi ကားလုပ်ငန်းကြီးကပြောပါရယ် Carlos Ghosn ဟာ9နှစ်အတွင်းမှာဝင်ငွေဒေါ်လာတန်း40ကျော်ကို Tokyo အစုရှယ်ယာဈေးကွက်ကိုထုတ်မပြောဘဲဖုံးကွယ်ထားခဲ့တဲ့အပြင်ကုမ္ပဏီပိုင်ဆိုင်မှုတွေကိုလည်းကိုကျိုးအတွက်အသုံးချခဲ့တာတွေ့ရှိတယ်လို့ Nissan ကားလုပ်ငန်းကြီးကပြောခဲ့ပြီးတော့သူ့ကိုဒီ Nissan ရဲ့ဥက္ကဋ္ဌရာထူးကနေဖယ်ရှားခဲ့ပါရယ်ကောင်းကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ပါတယ်သူဟာပြင်သစ်အခြေဆိုင် Renault ကားကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ် Renault ကလည်းသူ့ကိုယာတုကနေဖယ်ရှားဖို့စဉ်းစားနေတယ်လို့ပြောပေမဲ့အခုချိန်ထိတော့ဖယ်ရှားခြင်းမရှိသေးပါဘူး Renault Nissan နဲ့ Mitsubishi ကားလုပ်ငန်းကြီးဟာကမ္ဘာပေါ်မှာအကြီးဆုံးဒီအစုစပ်ကားလုပ်ငန်းကြီးဖြစ်ပါတယ်ကမ္ဘာပေါ်မှာကား၉စီးရောင်းရသမျှတစ်စီးကသူတို့ကုမ္ပဏီတွေကဖြစ်ပါတယ်နိုင်ငံပေါင်း200နီးပါးမှာကုမ္ပဏီ၃ခုပေါင်းဝန်ထမ်း4,000ကျော်ရှိပါတယ်
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗယ်မြို့မှာဖိခဲ့တဲ့ကလူပြူကြီးစိုးရေးဝါဒီတွေရဲ့ဆန္ဒပြမှုအတွင်းအမျိုးသမီးတစ်ယောက်တည်ဆုံးမှုကြားနာဆစ်ဆဲဖို့ကိုဂျူရီလူကြီးတွေကိုဒီကနေ့စတင်ရွေးချယ်ပါတယ်လူပြူကြီးစိုးရေးဝါဒီတွေကိုတံပြန်ဆန္ဒပြသူတွေကိုလူတစ်ယောက်ကကားနဲ့အတင်းဝင်တိုက်ခဲ့လို့အမျိုးသမီးတည်ဆုံးခဲ့တာပါတိုက်ခိုက်မှုနဲ့ဆက်ဆွဲခံရသူ22နှစ်အရွယ်ဂျိမ်းစ်ဝီကိုလူသတ်မှုအပါအဝင်အမှု10မှုနဲ့တရားလိုရှေ့နေတွေကတရားစွဲထားပါတယ်အမေရိကန်ပြည်တွင်းစစ်တုံးကဂျွန်ဆန်နဲ့လိုလားတဲ့Confederate ဘူဂျူဂျီတယောက်ရဲ့ရုပ်ထုကိုဖယ်ရှားမှာကိုစန့်ကျင်တဲ့အနေနဲ့လူပြူအမျိုးသားရေးဝါဒီတွေရှာလော့စ်ဘယ်မြို့ကို2019 August လကတွားရောက်စုဝေးဆန္ဒပြခဲ့သူတွေထဲမှာ James Field ပါဝင်ပါတယ်။နာဇီလက်သစ်တွေကိုထောက်ခံသူတွေနဲ့သူတို့ကိုစန့်ကျင်သူတွေကြားပဋိပက္ခဖြစ်နေစဉ် Field ကလူအုပ်ထဲကိုကားနဲ့အတင်းဝင်တိုက်ခတ်မှုအတွင်းအသက်32နှစ်အရွယ် Heather Heyer တိဆုံးခဲ့တဲ့အပြင်ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့အာနာဘိုင်းတွေကပြောပါတယ်။ဒီအမှုအပြင် Field စာအမုန်းတရားကိုအခြေခံတဲ့ရာဇဝတ်မှုဆွဆွဲချက်ဒီနဲ့တရားမှုတစ်ခုကိုလည်းရင်ဆိုင်နေရပါတယ် Fields ကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ် Spain La Liga အမပေးဘောလုံးပွဲမှာတော့ Sevilla တင်ကအမပေးစရာထိတ်ကိုတက်သွားပါတယ်တနင်္ဂနွေနေ့ကကစားသွားတဲ့ La Liga ပွဲစဉ်မှာ Sevilla က Real Valladolid ကိုတကူးကိုမရှိနဲ့နိုင်သွားတာဖြစ်ပါတယ်စနေနေ့က Barcelona နဲ့ Atletico Madrid တို့လည်းတကူးစီတီးကြတာကြောင့်73ပွဲပြီးတဲ့အချိန်မှာ Sevilla က26မှတ် Barcelona က25မှတ်နဲ့ Sevilla တင်ကစရာထိတ်ကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလာတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါရယ်။ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာ6နှစ်ကျော်ကြာနေထိုင်ခဲ့ရတဲ့မွတ်စလင်တွေနေရရင်းတွေကိုပြန်လည်အခြေချနိုင်ရေးကမရေမရာဖြစ်နေပြီးတော့လက်ရှိနေထိုင်ရတဲ့စခန်းတွေထဲမှာအလုပ်လုပ်ကင်ခွင့်ကလည်းမရှိလို့စားဝတ်နေရေးမပြေလည်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။အစားအသောက်ရဖို့ကတော့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့ထောက်ပံ့မှုတွေနဲ့အားထားနေရပြီးတော့အနာဂတ်အတွက်မျှော်လင့်ချက်မဲ့နေတဲ့အနေအထားကိုတွေ့မြင်နေရပါတယ်လို့စစ်တွေမျိုးကဒီတက်ကြွပြေဒုက္ခသည်စခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျော်ကျသိန်းကပြောပါတယ်စခန်းတွင်းကအခြေအနေတွေကိုမတ်တင်ကြီးထိုက်ဆက်သွဲမေးမြန်းတဲ့အခါမှာကိုကျော်သိန်းကအခုလိုစဖြေပါတယ
်ဟုတ်ကဲ့ပါလွန်ခဲ့တဲ့မိနစ်ပိုင်းတည်းကပဲကျွန်တော်တက်ကြွပြေဒုက္ခသည်စခန်း IDP ပေါ့ဒီစခန်းပြရသူရဲ့စခန်းကနေကျွန်တော်တင်ရောက်လာတာပါအဲဒီစခန်းမှာဒီသားစုတစ်ထောင်လူကြီး6000နေထိုင်နေပါတယ်အဲ့ဒီလူတွေကကျွန်တော်တို့2012ခုနှစ်စကိုင်းနယ်စစ်တေတို့မှာဒီရေးကင်းလို့ဆိုကြပါစို့လေရုံးစက်ကအခြေအနေဖြစ်တဲ့အချိန်မှာအိုးရင်းမီလောင်ပြီးတော့ဆုံဆုံသွားသူတွေကိုအစိုးရဖွဲ့တောင်းအစီအစဉ်နဲ့အဲ့ဒီမှာစခန်းပြင်ပြီးတော့ထည့်ပေးထားတာပါအဲ့ဒီကလူတွေအများစုဒုက္ခနဲ့ပုံကဒီစကိုင်းစစ်တေမျိုးပေါ်ကနာစီရက်ကွက်ကနေဖြစ်တယ်လို့အဲ့ဒီစခန်းမှာကျွန်တော်တို့ကိုမင်းမင်းဝင်ပေးခဲ့တဲ့စခန်းကော်မတီရဲ့ပေါင်းတော်ကပြောပါလေကျွန်တော်တို့
ခုဒီတက်ကယ်ပြင်မှာဒုက္ခသည်တွေဘယ်လိုများနေထိုင်နေကြရပါသလဲဘာတွေမြင်ရပါသလဲအဆင်ပြေကြပါသလား
အသက်ရှင်ရနေထိုင်စားသောက်နေကြရတဲ့သဘောမျိုးသူတို့ပြောကြပါတယ်သူတို့အလုပ်ကိုင်လုပ်ကံကိုလည်းမရှိဘူးလာသွားလို့လာလို့လွတ်လပ်လပ်သွားလို့လာလို့လည်းမရဘူးဝင်ဝင်မရှိဘူးသူတို့ကိုအတိအကျထောက်ပံ့နေလက်ခထောက်ပံ့နေတာပေါ့လေစားစားထောက်ပံ့ကြတာရောကပ္ပစနိကအဖွဲ့ WFP ကအလားတကျထောက်ပံ့နေလို့ကျွန်တော်ပြဿနာမြင်ရခွင့်ရခဲ့တဲ့အဲဒီဥဉ္စံပြပြတဲ့ပြည်နေရတဲ့မျိုးပြီးပြီးတယောက်ကပြောပါတယ်ဆိုတော့အဲ WFP ကထောက်ပံ့တဲ့နေရာမှာလည်းပဲတလောက်ကိုတကြိမ်မှာသူကလူကြီးမိသားစုတွေမှာလူကြီးတိုးလာတဲ့မြောက်ဒုံလောက်မှုမရှိဘူးလို့မလုံလောက်ဘူးလို့ပြောပါတယ်ဥပမာမျိုးကြီးကြီးကပြောရဆိုရင်အေးတဲ့ရိက္ခာက15ရက်စာပဲလောက်တယ်နောက်15ရက်စာမရဘူးနောက်15ရက်စာကိုသူတို့က6-5ပြီးတော့စားရတယ်နောက်တလရိက္ခာရတဲ့အချိန်မှာ အဲ့ဒီ55ရက်စာချိန်ကားထားတာကိုပြန်ဆက်နောက်55ရက်စာအလို့နဲ့တည်းများလေပြီးတော့ဟိုသူတို့တွားနေကြပါတယ်ခင်ဗျာ
ဒီစားဖို့တောက်ဖို့တောင်အနိုင်နိုင်ဆိုတော့ကလေးတွေပညာသင်ကြားရေးခါရောသူတို့လုံနိုင်ပါသလားစခန်းထဲမှာကျောင်းနေပါတယ်ရှိပါသလား
စခန်းထဲမှာကျွန်တော်တို့လက်ရှိကြတဲ့နေရာတွေမှာတော့ကျောင်းတော့မတွေ့ခဲ့ပါဘူးဒါပေမဲ့သူတို့ကိုအစိုးရကနေပြီးတော့ဟလာပညာသင်ကြားရေးကိစ္စနောက်ကျန်းမာရေးဆောင်ရွက်မှုကိစ္စအစိုးရကထောက်ပံ့တယ်လို့တော့စခန်းကော်မတီကောင်းဆောင်ကပြောပါတယ
်သူတို့ကဒီစခန်းထဲမှာနေရတာလဲ6နှစ်ကျော်လောက်ရှိလာပါပြီဆိုတော့ဒီစခန်းထဲကနေသူတို့ဘာတွေများမျှော်လင့်နေကြပါသလဲ
ဟုတ်ကဲ့ဒီနောက်ပြောလို့ပဲဒီစခန်းထဲကလူအလုံးကြီးပါပေါ့လေဒီလူတွေကစစ်ပြမျိုးပေါ်မှာနှစ်ပေါင်းများစွာနေလာကြတယ်စစ်ပြမျိုးပေါ်မှာပဲမွေးဖွားကြသူတွေဖြစ်တယ်သူတို့မျိုးပေါ်ဘွားတွေကလည်းစစ်ပြမျိုးမှာနေလာတယ်ကျွန်တော်တို့ဒုံကောက်ချိုးလို့ခေါ်တဲ့မှတ်ပုံတင်ဟိုလုံးကထုတ်ပြရပြီးတော့မှတ်ပုံတင်မျိုးစားကန်ဆောင်ကြပြီးရှိတယ်။ဆိုတော့တနည်းအားဖြင့်ပြောရရင်တို့ကတော့တို့ကိုယ်တို့ကနိုင်ငံသားပဲလို့ပြောကြပါတယ်။ဒါကြောင့်မို့လို့တို့ကဒီစခန်းမှာလက်ရှိချောင်းနေကြတို့မှာအနာဂတ်လည်းမရှိဘူး။ဘာမှလည်းလုပ်ကင်ဆောက်တော့လို့မရဘူး။ဘာမှလည်းမျှော်လင့်ချက်မရှိတဲ့အချိန်မျိုးမှာတို့အဓိကဒေါ်လာချက်၃ချက်တို့ကျွန်တော်ကိုပြောပါတယ်။တိချက်ကတော့တို့ငိုနေရာတွေမှာတို့ပြန်နေကြပါတယ်တဲ့။နှစ်ချက်ကတော့တို့လွတ်လွတ်လပ်လပ်အလာတော်လိုင်းတော်လာလုတ်ကန်ခွင့်ဒီများဒီလူပဲပေါ့နော်ဒီများတွေနဲ့တန်းတူလွတ်လွတ်လပ်တော်လာလုတ်ကန်နေတိုင်းခွင့်ရကြပါလေတဲ့တကယ်ချက်ကတော့သူတို့ကသူတို့နိုင်ငံသားထောက်ထားပြီးပြင်ရကြပါလေတဲ့ဘာလို့ဆိုသူတို့ထောက်ထားပြီးဆိုသူတို့မိဘနဲ့ပြန်မှာပါသွားကြတဲ့အတွက်ဆိုတော့အဓိကသူတို့ရဲ့မျှော်လင့်ချက်လူလာတူချက်ကျွန်တော်ကအဲဒီလိုမျိုးသူတို့ပြောကြပါလေခင်ဗျာ
ကိုကျော်တဲ့အဲ့တော့သူတို့ကမူရင်းနေရာတွေပြောင်းနေတယ်ဆိုတော့သူတို့ရဲ့မူရင်းနေရာတွေကရောအရင်သူတို့ထွက်ပြေးသွားတဲ့အတိုင်းရှိသေးရဲ့လား
ကျွန်တော်မေးတော့ကအဲ့ဒီနေရာတွေမှာနေရာတွေတော့ရှိပါတယ်ဒါပေမဲ့အဲ့နေရာတွေမှာကျွန်တော်တို့ကျူးကျော်လို့ပြောလို့ရတဲ့တခြားပုဂ္ဂိုလ်တွေတခြားလူတွေကဝင်ရောက်ပြီးတော့နေထိုင်နေကြတယ်ရှိတယ်လို့ကျွန်တော်မေးမြန်းကြည့်တော့သိရပါတယ်တတ်မှတ်မှတ်တော့ဘယ်သူမှသိလိုက်တာလည်းမဟုတ်ဘူးကြည့်လိုက်တာလည်းမဟုတ်ဘူးတော်တော်လွတ်နေတဲ့အတွက်ဝင်နေကြတယ်ဆိုတော့အနေအထားမျိုးလက္ခဏာမျိုးကျွန်တော်သိရပါတယ်ခင်ဗျာ
ကိုကျော်သိနောက်တစ်ခုကသူတို့စခန်းထဲကနေပြီးတော့ပြန်ပြီးတော့ပေါ့နော်အပြင်ထွက်ပြီးတော့ဟိုအရင်လိုပြန်နေနိုင်ဖို့အခြေအနေမျိုးရောရှိပါသလားသူတို့ဘယ်ချိန်မှာစခန်းဖြတ်နိုင်မဲဆိုတော့ဟိုတိတိကျကျပေါ့နော်အနာပိုင်ကြီးဘက်က
ဟောဒီစခန်းကြီးကခုနတိုးတိုးလို့ပဲ6နှစ်ကျော်လာပြီဖြစ်ပါတယ်တကယ်တော့ဒီစခန်းကြီးကိုစိတ်တဖို့ဆိုပြီးတော့ဒီကိုပြန်နိုင်ရဲ့ကော်မရှင်ရဲ့အကြံပြုချက်တွေမှာလည်းပြန်ပြုထားတဲ့စခန်းကြီးတွေပါပါတယ်ဟောဒီတကယ်ရင်စခန်းပါမှာတော့ကျွန်တော်တို့ကတော့ကြည့်ကြကြမပြောနိုင်ပါဘူးညိုလင်းကျကလူကိုယ်တိုင်မှာရှိသေးလားဆိုတော့ဟိုကျွန်တော်နဲ့ပြည့်စုံမြတ်ဝင်ရာခဲ့တဲ့လူတွေမှာကောင်းရမ်းပြီးတော့အဲ့လိုမျော်လင့်ချက်သူတို့ကိုယ်တိုင်နေနေတယ်ဆိုတော့အနေထားမျိုးသူတို့ပြောကြတာကျွန်တော်ယူဆမိပါတယ်ပြောရရင်တော့သူတို့ရဲ့မူလနေရာလေးစီဒီကိုပြန်ပြီးတော့သွားနိုင်ဖို့နေထိုင်လုပ်ကန်စားတော့နိုင်ဖို့အလားအလာကတော့လောလောဆယ်နီးနီးကပ်ကပ်ကာလတစ်ခုမှာဖြစ်နိုင်ကြီးအတော်လေးနည်းတယ်လို့ပဲပြောရမှာပါခင်ဗျာ
ရရှိမှာပြနိုင်ငံကမှာလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်လွှမ်းမိုးလာသလိုမြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်။သတင်းဌာနကြီးတွေကလည်းလူမှုကွန်ရက်ကစင့်သူ့ရဲ့သတင်းတွေကိုဖြန့်ချိလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာရပါတယ်။လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာသလဲ။လူမှုကွန်ရက်ရဲ့ဩဇာတက်ရောက်မှုစတဲ့သတင်းနဲ့လူမှုကွန်ရက်အကြောင်းလာမယ့်အင်္ဂါနေ့ည Daily Live အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ထားမယ်ဆိုရင်ဒဲရိုက်ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမယ့်ညမှာတော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါညဒရဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာဒီရက်ပိုင်းတိုက်ပွဲတွေအတွင်အရက်သားထိခိုက်သေးဆုံးမှုတွေရှိနေပါတယ်။ဒီလိုထိခိုက်သေးဆုံးမှုအပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအချင်းချင်းအပြတ်အလန့်ဆွဆွဲပြီးအပြစ်ဖို့နေကြပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းလက်နက်ကိုင်အဖွဲ့အချင်းချင်းကြားတိုက်ပွဲဖြစ်ပွားနေမှုကြောင့် ီဘောမျိုးနဲ့နာလော့ကြေးရွာတာ300ကျော်ဟာစေခံကြေးရွာဖုန်ကြီးเจ้าမှာဆစ်ဆောင်လာတာ300ရှိနေပြီနေရမပြနိုင်သေးဘူးလို့စေခံကြေးရွာအုပ်ချုပ်ရေးမှူးဦးဆန်စောကပြောပါတယ်စေ
ခံဖုန်ကြီးเจ้าမှာရှိနေတော့ခင်ဗျာဒီ300နဲ့300လောက်ရှိနေခင်ဗျာဘယ်လိုကြီးရခလဲအဆင်မသာကဲပါဖြစ်တဲ့အခုဒီနေ့အဖြစ်တော့ပြန်ရေးလို့
ပြီးကြတဲ့တောက်ကြနေမနေ့ပိုင်းကတောင်ပိုင်းရှမ်းပြည်တပ်မတော် RCSF နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ကြားဒီဘောမျိုးနဲ့နန်းလော့ကြေးရွာတွင်တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားပြီးနန်းလော့ကြေးရွာသားတွေဟာစေခံကြေးရွာဘက်ကိုစစ်ပေးတိမ်းရှောင်လာခဲ့ကြရတာပါစစ်ပေးရှောင်တွေကိုဒီဘောမျိုးနဲ့ဇီမချပရဟိတအဖွဲ့နဲ့ဒေသခံလူမှုရေးအဖွဲ့တွေကလည်းအကူအညီပေးဆောင်နေတယ်လို့အဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ်ဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုတွင်ကလေးငယ်သူဦးပါဝင်ရွာသား3ဦးသေဆုံးခဲ့ပြီး4ဦးသံရရရှိခဲ့ပါတယ်တန်ရာရရှိသူ3ဦးကတော့လာရှုစေယုံမှာစေဝါကူသခံယူနေတာဖြစ်ပြီးလူနာတို့ရဲ့လက်ရှိအခြေအနေကိုတော့ဥဆန်စောကအခုလိုဆက်ပြောပါဗျာတန
်ရာရရှိသူက3ဦးကလာရှုစေယုံမှာတခါနေပြီးတော့တက်တော့ပိတ်တားနာရန်သားတော်လည်းမဆန်းနိုင်ကြဘူးပြီးတော့တော့နည်းနည်းပြတ်လာ
ရွာသားတွေထိခိုက်ဒိဆုံးမှုအထိပြစ်ခတ်မှုကတော့ရှမ်းတပ်ဖွဲ့တွေကလည်းအပြန်အလှန်ဆွတ်ဆွဲချက်တွေထုတ်ပြန်ထားကြပါတယ်နန်းလော့ရွာပြင်ပမှာတော့ SSPP နဲ့ RCAF တပ်တို့ရှိနေဆဲဖြစ်ပြီးအစိုးရတပ်မတော်စစ်ကြောင်းကလည်းနန်းလော့ရွာမြောက်ဘက်မှာအသစ်လှုပ်ရှားနေလို့တိုက်ပွဲထပ်မံဖြစ်ပွားမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။အလားတူနန်းဆန်မြို့နယ်ဟူလတ်ကျေးရွာဘက်မှာလက်နက်ကင်ဖွဲ့တွေထောင်ထားတဲ့ဘုံနေမိတာကြောင့်ကျေးရွာသူအမျိုးသမီးနှုတ်ထိခိုက်တန်ရာရရှိခဲ့ပါတယ်။ပြီးကြတဲ့တောက်ကြနေ့ကဟင်းရွက်ရှာသူဟူလတ်ကျေးရွာသူအမျိုးသမီးနှုတ်ဘုံနေမိပြီးလာရှုစေယုံမှာကုသနေရတဲ့အခြေအနေကိုတော့လူနာနဲ့နေဆက်သူတော်ခင်ဆိုင်မြစ်ကအခုလိုပြောပါတယ်။
နမ်ချန်မြို့နယ်ကိုလက်ရှိရအနောက်ကိန်းကနားမှာပေါ့နော်။ဒီကဝတ်ဥပဒေရှာနာအသက်65နှစ်တော့အဖို့မီနောက်တော့ဦးကအနေနီအနောက်ကအသက်60ဆယ်လားမိုင်းခွဲရတယ်။တိုင်းရသွားတော့ဟိုအနေနီဆိုတဲ့အသက်60အဖို့မီရှိတဲ့တယောက်ကတိုင်းရချင်းနေတော့သူ့ရဲ့လက်မှာချိတော့မှချိတာနားနဲ့လာရှုစီမှာကုသနေပါတယ်ပေါ့
။လက်ရှိရှမ်းမြို့နယ်မြောက်ပိုင်းဒေသမှာတိုင်းရင်းသားလက်နက်ကန်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အချင်းချင်းကြားမှာလည်းနေမြေပြဿနာကြောင့်စီရီပဋိပက္ခတွေဖြစ်ပွားနေပါတယ်။အထူးအပြည့်မြန်မာတပ်မတော်နဲ့ TNL တမ်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားမှုပုံများနေပါတယ်။ဒါပေမဲ့တမ်းပလောင်တပ်ဖွဲ့ TNL အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားဖို့အစီအစဉ်ရှိတယ်လို့ပြန်ကြားရေးရာရှိပုံမှုတာအကျော်ကပြောပါတယ်။
ဒီလိုတော့ဒီဘက်နဲ့ဒီအစိုးရနဲ့ဘာနာဒီငင်းချမ်းရေးကော်မရှင်နဲ့ဒီပြည်တော်နဲ့တွေ့ဆုံဖြစ်တယ်။ဒီလိုဆွေးနွေးမှုကလည်းအပြည့်အစုံဆောင်တာပေါ့။ဒီဘောဒီမျိုးကတော့ကျွန်တော်တို့ရာဆုံးဖြတ်ချနိုင်တဲ့အဆင့်တော့မရှိသေးဘူးနော်။ဒီဆက်လက်ဆွေးနွေးသွားဖို့တော့ကျွန်တော်လည်းတဘောပစ်ထားတယ်။ဒါပြီးတော့မှန်းဘယ်လိုရဆိုတာကျွန်တော်မဖက်ဒီနိုင်တော့ဒီရဲ့အဓိကကျွန်တော်ကသမ္မတ်တာ
။ပြီးကြတဲ့ဩဂုတ်လ30ရက်နေ့ကဒီရနယ်လီတောင်ပလောင်သက်ဖွဲ့ပါဝင်မြောက်ပိုင်းမာမိတ်အဖွဲ့ဝင်တွေနဲ့ငင်းချမ်းကြီးကော်မရှင်တို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ကြပြီးဆက်လက်တွေ့ဆုံသွားဖို့လမ်းစပေါ်လာခဲ့တာပါ။လက်ရှိမှာ TNL တမ်းပလောင်တပ်ဖွဲ့ AA ရခိုင်တပ်မတော်ကုကတပ်ဖွဲ့တို့ဟာငင်းချမ်းကြီးလုပ်ငန်းစဉ်မှာဆက်လက်လှုပ်ဆောင်ဖို့အတွက်ငင်းချမ်းကြီးကော်မရှင်ဘက်ကိုကြေညာချက်တစောင်းပေးပို့ထားပါတယ်ခင်ဗျာ
။နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံချွန်ဘူရီမြို့မှာရှိတဲ့ကားတာယာဆက်ယုံကမြမအလုသမားတရနဲ့နှစ်ဦးစီကနေပြီးတော့ဒီမြမအလုသမားတွေကမြမပြည်ထဲကမိသားစုတွေရှိကိုလွှဲတဲ့ဘတ်ငွေပေါင်းတသန်းခွဲကျော်ထိုင်းဘတ်ငွေတသန်းခွဲကျော်ပို့ကိုမြမနိုင်ငံသားလင်မယားနှစ်ယောက်ကလိမ်ပြီးတော့ထွက်ပြေးသွားပါတယ်။ဒီလိုမျိုးမြမတွေစီကဘတ်ငွေတန်းနဲ့ချီပြီးလိမ်လဲထွက်ပြေးသွားတဲ့မြမနိုင်ငံသားဇနီးမောင်နှံနှစ်ဦးကိုတော့မြဝတီမြို့ဘက်မှာနိုဝင်ဘာလ25ရက်နေ့ကဖမ်းဆီးမိခဲ့တယ်လို့မြဝတီရဲစခန်းကအတည်ပြုပါတယ်။သတင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံချွန်ဘူရီခရိုင်စီရချားမြို့နယ်အတွင်းကကတ္တယာဆက်ယုံမှာအလုပ်လုပ်ကင်နေကြတဲ့မြမအလုပ်သမားတွေထံကနေထိုင်းစကားပြန်လုပ်ကင်နေတဲ့အသက်20အရွယ်ထွန်းနိုင်ဝင်းနဲ့အသက်35နှစ်အရွယ်မအေးစုသွဲတို့ဇနီးမောင်နှံကငွေလိမ်သွားခဲ့တာပါ။မြမအလုပ်သမားတရားကျော်ဟာမြမပြည်ထဲမှာရှိတဲ့နေရအသီးသီးကိုငွေလွှဲဖို့အတွက်အနှံထားတဲ့ငွေတွေဖြစ်တဲ့မြမကျပ်ငွေ3,682သိန်းကျော်ဘတ်ငွေနဲ့ဆိုရင်တော့ဘတ်ငွေတသန်းခွဲကျော်ကိုယူပြီးနိုဝင်ဘာလ5ရက်နေ့ကတည်းကတင်းချောင်သွားခဲ့တာပါထိုင်းနိုင်ငံမှာလည်းသူတို့လင်မယားနှစ်ဦးကိုအလုသမားတွေကအမှုဖွင့်တိုင်ကြားခဲ့တယ်လို့မြဝတီမြို့မှာလည်းမြို့ကံများကဦးဆောင်ပြီးမြို့မရဲစခန်းမှာအမှုဖွင့်တိုင်ကြားထားခဲ့ပါတယ်နိုဝင်ဘာလ25ရက်နေ့ကတော့သူတို့ကိုဖမ်းမိသွားပြီဖြစ်တဲ့အကြောင်းမြဝတီမြို့မရဲစခန်းကတာဝန်ရှိသူတွေကအတည်ပြုပြောကြားပါတယ်
နော်ရီမြို့မှာရဲစခန်းပါ
။ဟောဟုတ်ကဲ့ရှင်ကျမ VOA သတင်းဌာနပါရှင်။ခိုင်းဘက်ကဒီမြမလုံးတမားတရားကျော်ပေါ့နော်ဒီငွေလိန်သွားတဲ့လင်မယားနှစ်ယောက်ကိုမြဝတီရဲစခန်းမှာဖမ်းမိတယ်ကြားလို့ရှင်အဲ့ဒါလေးသိချင်လို့ပါ။ဟော
ဟုတ်ပါလေခင်ဗျဟုတ်ပါလေတော်တော်ကျွန်တော်စခန်းမှာအမှုဝင်ချုပ်ထားပါတယ်ခင်ဗျ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့သူတို့လာဖမ်းခံလာလားရှင
်။အဲဦးစားကျွန်တော်တို့ဦးစားဒီကဦးစားအတိတ်သတိလားဦးစားအတ်တာခင်ဗျ။
ဟုတ်ကဲ့ဟုတ်ကဲ့အလုသမားတရားကျော်ကိုငွေလိန်လဲပြီးထွက်ပြေးသွားတဲ့လင်မယားနှစ်ဦးကိုတော့မွန်ပြည်နယ်မော်လမြိုင်မြို့နယ်ဂွေးကုန်းကျေးရွာမှာဖမ်းမိခဲ့ပြီးမြဝတီမြို့မှာရဲစခန်းမှာတော့ပ94မြင်းဆောင်2018ရာဇသက်ကြီးပုံမှန်406မြင်းဆောင်420တို့နဲ့အရေးယူထားတယ်လို့လည်းဆိုပါတယ်သူတို့စီမှာတော့ဆိုင်ကယ်တစ်စီးနဲ့မြမကြက်ငွေတန်းကျော်လောက်သာတွေ့ရှိခဲ့ပြီးလုံသမားတွေထံကနေလိမ်ယူသွားတဲ့ငွေကြေးတွေအားလုံးပြန်ရမရဆိုတာကတော့မသိရသေးပါဘူး။ထိုင်းနိုင်ငံတွဲမှာအလုလုကင်နေကြတဲ့မြန်မာလုံသမားအတော်များများဟာမိသားစုတွေထံကိုငွေပို့တဲ့အခါမှာတော့ပွဲစားတွေကိုအသုံးပြုပြီးငွေလွှဲကြတာကြောင့်အခုလိုမျိုးလိမ်လည်မှုတွေကတော့ကြုံနေရတာလည်းဖြစ်ပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်ဘက်ကသတင်းပုတ်ကိုတင်ဆက်ပေးကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့အနောက်ဖက်ခြမ်းဆန်ဖရန်စစ္စကိုမြို့က Golden Gate တံတားကြီးဟာခရီးသွားတွေကိုဆွဲဆောင်လေးရှိပြီးတော့လူအများစုအတွက်ကတော့ခစ်တစ်ကဘာရဲ့အံ့ဖွယ်ခုနှစ်ခုထဲမှာပါနေပါတယ်။ဒါပေမဲ့လူတချို့အတွက်ကတော့ဘဝကိုနောက်ဆုံးအဆုံးစီရင်ရာနေရာတစ်ခုလိုဖြစ်နေပါတယ်။နှစ်ပေါင်းများစွာအတွင်းလူထောင်ပေါင်းများစွာဟာဒီကဘာကျော်တံတားကြီးပေါ်ကနေခုန်ချပြီးတော့တေချောင်းကြံစီသွားခဲ့ကြပါတယ်။ VOA တင်းတောက်ဘယ်တရာပပရာဘူထရီပြပို့ထားတဲ့သတင်းလွှာကိုတော့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်။
နှမိုင်နီးပါအရှိရှိတဲ့ Golden Gate တံတားကြီးကကိုကိုကိုတေချောင်းကြံစီဖို့လူတွေကိုဆွဲဆောင်လာခဲ့တာကြပါပြီ။ဒီတံတားစားဖွင့်တဲ့1938ခုနှစ်ကနေအခုချိန်ထိလူထောင်ပေါင်းများစွာဟာဒီတံတားမြင့်ကြီးပေါ်ကနေခုန်ချခဲ့ကြတာပါ။မနှစ်တုန်းကဆိုရင်လူ240ကဒီတံတားမှာတေချောင်းကြံဖို့ကြိုးစားခဲ့ပေမဲ့တချို့လူတွေတားဆီးခံရတာကြောင့်33ဦးသာတကယ်ခုန်ချနိုင်ပြီးတေဆုံးသွားပါတယ်။ခီးသွားဧည့်သည်ဇုံတွေကတော့
Of course like I've heard of the
ဒီတရားပေါ်ကနေခုန်ချပြီးတေချောင်းကြံစီသူတချို့ရှိတာကိုကျွန်တော်ကြားဘူးတာမှန်ပါပဲ
I didn't really know about it until he told me but then
အဲ့လိုဖြစ်ရမျိုးကို तू အခုပြောမှာပဲကျွန်မသိရတော့တယ်ဒီတရားမှာတန်စကားတွေကာထားတာကိုတော့သတိပြုမိတယ်ဘာလို့ဒီလိုကာထားတယ်ဆိုတာခုမှဆက်ဆက်မိတော့တယ
်ဒီတရားနဲ့ပတ်သက်လို့တာဝန်ယူလုပ်ဆောင်နေတဲ့ agency ကတော့တေချောင်းကြံစီမှုကနေကာကွယ်နိုင်ဖို့တရားပေါင်တစ်ဝိုက်မှာတန်စကာပိုက်တွေနဲ့လိုက်လံကာရန်ထားပါတယ်ပေါလိုရှော့စ်ဟာအေဂျင်စီတာဝန်ရှိသူတူဖြစ်ပါတယ
် It will sit 20 feet underneath the sidewalk on both sides of the bridge and extend 20 feet out
တံတားဘေးနှစ်ဖက်လူသွားလမ်းရဲ့နောက်ဖက်ပေ20လောက်မှာလဲပေ20လောက်အကျယ်ရှိတဲ့တန်စကာတွေခင်းပြီးကျွန်တော်တို့ကာထားပါတယ်လူတွေတံတားပေါ်ကနေခုန်ချပြီးအသက်သေးမှာကိုကာကွယ်ဖို့ပ
ါဒီလိုငွေအမြောက်အများအကုန်ခံပြီးအကာရန်လုပ်နေပေမဲ့လူတွေအသက်ဆုံးရှုံးမှုကနေအကာအကွယ်မပေးနိုင်ဘူးလို့မြင်သူတွေရှိသလိုဒီတန်စကားကြီးတွေကြောင့်တံတားရဲ့အလှပကိုထိခိုက်စေတယ်လို့မြင်သူတွေလည်းရှိပါတယ်တကယ်တော့ဆယ်စုနှစ်နဲ့ချီဆွေးနွေးလာခဲ့ပြီးစိတ်ကျမ်းမာရေးဆိုင်ရာအသိပညာပေးတာတွေတိုးလှုပ်ခဲ့ပြီးတဲ့နောက်ဆုံးမှာတော့ဒီတန်စကားတက်တဲ့စီမံချက်အကောင့်ထဲပေါ်လာခဲ့တာပါလူညုံရေးတန်စကားတွေဟာတံတားရဲ့အလှပနဲ့လိုက်ဖက်အောင်ပုံဖော်ထားတယ်လို့ပေါလိုကကာကွယ်ပြောဆိုပါတယ်အဲ့ဒီတန်စကားကတံတားအောက်မှာရှိနေတာမို့တံတားပေါ်လမ်းလျှောက်သူတွေစပိန်စီးသူတွေကားမောင်းသူတွေအနေနဲ့မျက်စိမြင်ကွင်းမှာမြင်ရမှာမဟုတ်ဘူးလို့ဆိုပါတယ်တံတားတန်ပေါင်ရဲ့အယောင်တန်စကားအယောင်တွေကိုလိမ်မောမိကိုအယောင်တွေတုတ်ထားတာကြောင့်ပင်လယ်ပြင်အယောင်နဲ့လည်းပနာတင့်စေတယ်လို့သူကဆိုပါတယ်တံတားတစ်လျှောက်လုံညုံရင်းတန်စကားတက်ဆင်မှုအတွက်ဒေါ်လာတန်210ကျော်ကုန်ကြပြီးသုံးနှစ်အတွင်းအပြီးလုံနိုင်ဖို့မျှော်လင့်ထားတယ်လို့ပေါင်လိုကပြောပါတယ
် The bridge aesthetics in mindSo the design itself being underneath and to the side of the roadway means that when you're driving or you're walking
အခုဆိုရင်လူသွား platform တွေကိုမိခိုးရောင်တုတ်ထားတာတွေ့ရမှာပါလုံကြုံရေးတန်စကားတွေတက်ဆင်ဖို့ဒီတရားအောက်ဖက်ကိုဆောက်လို့ရေးသမားတွေဆင်းရတက်ရတာအတော်ခက်ခက်ခဲခဲလောက်ရပါတယ်တန်စကားကိုအပြန့်ခင်းနိုင်အောင်လို့တန်ပေါင်တန်းတွေပိုက်လုံးတန်းတွေအရင်ဆုံးတက်ရပါတယ်အဲ့ဒါတွေပြီးမှလုံကြုံရေးတန်စကားတွေလိုက်ခင်းပြီးတက်ရပါတယ်နောက်ဆုံးမှာမှကြိုးဆိုင်ဆွဲရပါတယ်
တီချောင်းကြံခုံချတာကိုတားဆီးနိုင်ဖို့24နာရီဆက်သွင်းနိုင်မဲ့အရေးပေါ်ဖုန်းနံပါတ်တွေကိုတရရဲ့နေရာတချို့မှာဆိုင်းဖို့နဲ့ရေးရပါတယ်။စိတ်တော့ကရောက်ပြီးမခုံချခင်မှာအဲ့ဒီဖုန်းကိုဆက်သွယ်မိခဲ့ရင်စိတ်တဲရှိသမျှရင်ဖွင့်တိုင်ပင်နိုင်တယ်လို့တီချောင်းကြံစီမှုကနေလွတ်မြောက်သွားနိုင်ပါတယ်။လုံညုံရေးတန်စကားကတော့အသက်ဆုံးရှုံးမှုကိုပိုပြီးကာကွယ်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။
ခွန်ညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတတ်တက်အောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီဘက်ကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ26ရက်တနင်္လာညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တက်အောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကိုချင်းစာတရားပေါ့ဒီတစ်ခါတာသူ့နေရာမှာဆိုရင်ငါဒါဘယ်လိုဖြစ်သွားမလဲငါနေရာမှာသူပါဆိုရင
်စာရေးဆရာမကြည်မွေအင်ရဲ့ယုံကြည်ရပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဆုံးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအကြောင်းမြန်မာအမျိုးသမီးစီးပွားဆွမ်းဆောင်ရှင်များအသင်းကအထွေထွေအတွေ့အမှုဒေါ်နှင်းဝေနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာအစီအစဉ်မှာကိုဇော်ဝင်းလိုင်တင်ပြပေးထားတာနားဆင်ပါရှင်
အမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်များနှင့်အထိမ်းအမှတ်တွေကိုဂုဏ်ပြုတဲ့အနေနဲ့မြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းကဦးဆောင်ပြီးမြန်မာအမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်များနှင့် Women Entrepreneurs Day ကိုနိုဝင်ဘာလ16ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်။လက်ရှိမှာစီးပွားရေးလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်နေကြတဲ့အမျိုးသမီးလုပ်ငန်းရှင် 2,300 ကျော်ပါဝင်တဲ့ဒီမြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်း MWEA မှာအဖွဲ့ဝင်ဖြစ်လို့သူတွေအနေနဲ့ဝင်ကြေးပေးရပေမဲ့လည်းအသင်းဝင်တွေဖွံ့ဖြိုးတိုးတက်ရေးအတွက်ပုံမှန်သင်တန်းတွေပို့ချပေးတာတွေရှိတာကြောင့်အသင်းဝင်တွေအတွက်အကျိုးရှိတယ်လို့အသင်းရဲ့အထွေထွေအတွင်းရေးမှူးဒေါ်နှင်းဝေကပြောပါတယ
်သူတို့ဒီမှာ member network ဆိုတဲ့အကျိုးခံစားဖွဲ့ကတော့ပထမအဦးဆုံးရမယ်ပေါ့နော်အဲဒါဆိုတော့ member တွေအချင်းချင်းတွေ့ဆုံနိုင်အောင်လည်းကျွန်တော်တို့ကတစ်လတစ်ချိန် member day ဆိုတာအစီအစဉ်ပေးပါတယ်အဲ member day မှာကျွန်တော်တို့ဘာလုပ်ပေးလဲဆိုတော့ member တွေအတွက်အကျိုးရှိမယ်ဥပမာလုပ်ငန်းစတင်တည်ထောင်မဲ့ member နေSME နဲ့အတွက်ကိုကျမတို့ SME နဲ့ဆိုင်တဲ့ hobby ပွဲလေးတွေကျမတို့ဒါ member fee မှာလုပ်ပေးပါတယ်နောက်တစ်ခုကခုခေတ်အစိုးရတွေပြောင်းလဲလာပြီ taxation ခုနအမြတ်ခေါ်ပြီးဘယ်လိုကောက်မလဲအဖို့ခါပြီးဘယ်လိုကောက်မလဲအဲ့အနေနဲ့ကျမတို့ကခုနဟိုခေါ်ပြီးတော့တက်ဆိုင်ရာခုန join ရင်းနဲ့ပညာရှင်တွေခေါ်ပြီးတော့ဆွေးနွေးပေးတာနေရှိတယ်နောက်ခုနစီးပွားရေးနဲ့ပတ်သက်ပြီးကုသမှုပြောင်းလဲမှုမှရှိတဲ့ဟိုစီးမင်းစီကန် policy ဆိုရယ်လည်းအဲ့လိုပြောင်းလဲတဲ့ဟာနေကျမတို့ခေါ်ပြီးတော့ဒီ members တွေအတွက်အကျိုးရှိအောင်မြှောက်ဝေပေးတဲ့ဟာနေ program တွေလစဉ်လာတိုင်းလုပ်ပေးပါတယ်။အ
ော်ဟုတ်ကဲ့။
နောက်ကြအပြင်မှာ members တွေရဲ့ capacity တွေဒီပေါ့နော်။ခုခေတ်ပြောင်းလဲနေတဲ့အချိန်မှာ members တွေကလည်းအော်ငါတို့လုပ်တော့လုပ်နေတယ်ငါတို့ finance ကိုဘယ်လိုလုပ်ရမှန်းမသိ၊စီမံခန့်ခွဲမှု management ကိုဘယ်လိုလုပ်ရမှန်းမသိဆိုတဲ့အတွက်ကျွန်တော်တို့အဲ့မှာ management နေခုနသက်ဆိုင်ရာဒီ management ကံတန်းနဲ့ပတ်သက်တဲ့သက်ဆိုင်ရာဒီ subject matter နဲ့ပတ်သက်တဲ့ဆရာမလို့လည်းကျမတို့ကခေါ်ပြီးတော့ဆွေးနွေးပေးတာနေလည်းရှိပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့အဲ့ဒီဟိုအစိုးရစနစ်ပြောင်းလဲတဲ့အကြောင်းအမပြောတဲ့ထက်မှပါသွားသလိုပေါ့နော်ဒီမြန်မာနိုင်ငံမှာလည်းအခုပို့ပြီးတော့ပွင့်လင်းလာပြီးအုပ်ချုပ်ရေးစနစ်လည်းပြောင်းလဲလာပြီးဆိုတော့ဒီဟိုအခွင့်အလမ်းတွေလည်းပို့ပေါ်လာတာပေါ့နော်ဟိုတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးစီးပွားရေးဆန်းဆောင်ရှင်များအတွေ့အတာမဟုတ်ပဲတနိုင်ငံလုံးအတိုင်းအတာနဲ့ဟိုအခွင့်အလမ်းတွေကပို့ပြီးတော့ပွင့်လင်းလာပြီးပေါ့နော် ဆိုတော့ထူးထူးခြားခြားမြန်မာနိုင်ငံမှာလည်းဟိုပြောင်းလဲမှုနဲ့အတူတက်လာတဲ့ကောင်းဆောင်ကလည်းအမျိုးသမီးတူဦးဖြစ်နေတော့ဒီအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအတွက်ကောအမျိုးသမီးကောင်းဆောင်မြန်မာနိုင်ငံမှာပေါ်လာတဲ့အတွက်အကျိုးရှိစေသလားအမားတို့ဘယ်လိုသတိထားမိသလဲ
ဘာပြောင်းလဲလာမှုဘာတိုးတက်လာမှုရှိလဲဆိုတော့ကျွန်တော်တို့မှာအာဒီ ministry level နဲ့ကျွန်တော်တို့က NGO နေနဲ့အမျိုးသမီးကန္တာတိုးတက်ဖို့ပေါင်းလုပ်တဲ့ကန္တာလေးရှိလာတာပေါ့နော်အဲ့တော့အခုလူမှုဝထမ်းဝကြီးဌာနနဲ့တော့ကျွန်တော်တို့ကတော်တော်လေးကိုကူကြတော့ဟိုပေါင်းပြီးတော့လုပ်ကိုင်တင်ဟာနေရပို့ပြီးတော့ဟိုများလာတာပေါ့နော်ဥပမာကျွန်တော်တို့အမျိုးသမီးအာကော်မတီဆိုပြီးတော့မြန်မာနိုင်ငံအမျိုးသမီးကော်မတီဆိုပြီးအမျိုးသမီးအဖွဲ့အစည်းခုနှစ်ခုလောက်ဖွဲ့ထားတာရှိတာပေါ့နော်ဒါနိုင်ငံတော့level မှာ national level မှာပေါ့နော်အဲဆိုတော့အဲ့ထဲမှာစီးပွားရေးနဲ့ပတ်သက်ရင်ကျွန်တော်တို့အမျိုးသမီးစီးပွားရေးဆောင်ရှင်များတင်ဟာဒီကဏ္ဍတစ်ခုမှာပါပြီးတော့အမျိုးသမီးအသေးအနေနဲ့ပေါင်းစည်းလုပ်ခိုင်းတာရှိတာပေါ့
ညီမကလည်းဟိုကိုပိုင်စီးပွားရေးလုပ်ငန်းရှင်တဦးလည်းဖြစ်တဲ့အပြင်ကိုဒီမြန်မာနိုင်ငံကအမျိုးသမီးစီးပွားရေးဆောင်ရှင်များအသင်းမှာလည်းဟိုတာဝန်ရှိတဲ့သူတဦးဖြစ်နေတော့ကျွန်တော်တို့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခမ်းအနားမြင့်မအောင်အထူးသဖြင့်စီးပွားရေးလုပ်ငန်းနယ်ပယ်တွေမှာအမျိုးသမီးဒီစွန့်ဦးတူတူအမျိုးသမီးတွေများများပေါ်ထွန်းလာအောင်ပေါ့နော်ဟိုလှုပ်ကြမဟဲ့ဆိုရင်ဘာလို့ဆိုတော့မြန်မာနိုင်ငံရဲ့အနေအထားကလည်းနိုင်ငံတော်အစိုးရရဲ့ကူညီပံ့ပိုးမှုကအများကြီးလိုတာကိုဟိုအနောက်နိုင်ငံတွေလိုသိတယ်မလားဟိုပုဂ္ဂလိကဟို investor တွေကနေပြီးတော့ရော့အင်းဆိုပြီးတော့ဟိုရင်းနှီးမြှုပ်နှံမှုအနေနဲ့ investment အနေနဲ့ပတ်စံနေပေးဖို့လည်းမြန်မာနိုင်ငံမှာအနေအထားအဲ့လိုမျိုးလည်းမရှိသေးဘူးကိုဆိုတော့အစိုးရရဲ့ကူညီကအများကြီးလိုနေတော့တကယ်လို့များဒီအမျိုးသမီးစီဝါဆန်းဆောင်ရှင်နေစွန့်ဦးတွင်တွင်အမျိုးသမီးလုပ်ငန်းရှင်နေများများပေါ်ထွက်လာအောင်လုပ်ကြမယ်ဆိုရင်အရေးကြီးတဲ့အချက်တွေအမပြောပါဆိုရင်အမမြင်မိတာဘာတွေဖြစ်မလဲ
ခုအဲ့ကြကျမတို့ဒီ November 19ရက်နေ့ကိုကျမကိုယ်တိုင်ရလဲမြန်မာနိုင်ငံရဲ့ဒီ Women Entrepreneur Index ကနေကျမဟိုတာဝန်ပေးတဲ့ဟာတွေပဲတုံ့နေတာကာလပေါ့နော်အဲ့ဆိုတော့ကျမအားလဲအမျိုးသမီးစီဝါဆန်းဆောင်ရှင်အသေးမှာခုနအထူးတွေ့ရမှုနေနဲ့တာဝန်ယူထားတဲ့ကိစ္စကိုကျမတို့ပူးပေါင်းပြီးတော့ဒီဟိုဘယ်မှာလဲကျမတို့ကပါသွားအောင်ပေါ့နော်အဲ့အားနဲ့ကျမတို့ကဒါကိုဟိုကျမကိုယ်တိုင်လည်းဒါကိုတို့ဟိုဟာ nominate လုပ်ချက်ဟောကျမလက်ခံလိုက်တယ်လက်ခံလိုက်ပြီးတော့ဒါ19ရင်းနဲ့ဆက်ပြီးတော့ဒီ women entrepreneur ကျမတို့ရဲ့ member only မဟုတ်ပဲနဲ့ကျမတို့အပြင်ကခုနနိုင်ငံရေးနဲ့ပတ်သက်တဲ့အစိုးရအဖွဲ့တွေကလူတွေရောပြပအဖွဲ့ကြီးနေရာလူတွေ member မဟုတ်သေးတဲ့လူတွေရောကျမတို့ဖိတ်ခေါ်ပြီးတော့ဒီ entrepreneur ရှိဖို့ကျမတို့ဟိုဒီလောက်ထိကိုယ်ကမှပါသွားပြီးအမျိုးသမီးကန္တာမှာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအမျိုးသမီးအနေနဲ့စီးပွားရေးထမ်းမှာရှိနေတဲ့အမျိုးသမီးတွေကဒီလိုပုံစံမျိုးဟိုအတိအဖို့အတွက်ကျွန်တော်တို့ဒီ conference ကိုစလိုက်ကြပေါ့နော်အဲ့ဒါဆိုတော့နောက်တစ်ခုကကျွန်တော်တို့ခုဒီပြည့်ခဲ့တဲ့တင်္ဂလာနေ့ဆိုရင်ကျွန်တော်ဟို17ရက်7နှစ်23ကျဲမှာကျွန်တော်တောက်လျှောက်ပြောခဲ့တဲ့ဟာဒီမြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေရဲ့အခမ်းကဏ္ဍကအဲ့တော့ရေးကြည့်လဲဆိုတော့ဟာဒီမှာ UNIDO နဲ့လေဟို SME Center မှာခုနကဒါကိုပြောပေးတယ်ပေါ့နော်အဲ့ဒါတည်း SME လုပ်ငန်းကိုလုပ်နေတဲ့အမျိုးသမီးတွေအားတို့တို့ကသူတို့တော့ဥပမာတချို့ဆိုရင်ကျမတို့မြန်မာနိုင်ငံမှာရေးရရောင်းနေတယ်တူရဲရောင်းတာသူမှပေါ်ထမ်းမရှိဘူးဒါနဲ့ဒီလုပ်ငန်းရှင်တွေပေါ့နော် Micro level ပေါ့အဲ့ဒါဒီအမျိုးသမီးတွေကိုလည်းကျမတို့ကကျမကအများအားဖြင့်ဒီရေးကြည့်တဲ့ဌာနမှာပြောတဲ့အချိန်မှာကျမတို့အမျိုးသမီးတွေကရေးရောင်းနေတယ်နဲ့သူက register လုပ်ထားတာမဟုတ်ဘူးအဲ့ဒါတည်းသူတို့ရဲ့လုပ်ငန်းရဲ့လက်ပတ်မှုအကြောင်းအရာတွေကျွန်တော်တို့ရဲ့ဒီ economic growth မှာမပါလာဘူးပေါ့ informal sector ရောက်နေတာအဲ့ဒါတည်းဒီ informal sector ကနေပြီးတော့ formal sector ကိုရောက်ဖို့ကျွန်တော်တို့အနေနဲ့တော့လုပ်ငန်းထဲမှာလုပ်နေတဲ့အမျိုးသမီးတွေကိုကျွန်တော်တို့တိုးတက်ပြီးရောက်ရှိရမယ်ဟာနေပါလာတာပေါ့နော်ဒါကကျွန်တော်အခန်းကဏ္ဍအနေနဲ့ပြောနေပြီမယ်ဒီဘက်က SME နေရာလဲကျွန်တော်တို့ SME ကိုဒီအမျိုးသမီးတွေကို register လုပ်ဖို့လဲပြီးဒီအခြေအနေနေတဲ့အမျိုးသမီးကသူ့လုပ်ငန်းကိုဒီဈေးမှာပဲဒီတိုင်းပဲစီစဉ်ကိုကျမတို့ကစားပေးလိုက်တဲ့ဟာပဲဖြစ်ပါပေါ့နော်ဟို register တတ်မှတ်မှန်ဒီလုပ်ငန်းတွေဒီနိုင်ငံတော်ရဲ့ economic growth မှာအမျိုးသမီးလုပ်နေတဲ့ဥဆောင်ကြီးလုပ်နေတဲ့လုပ်ငန်းရှင်အောင်ပါလဲပါနေမှာမဟုတ်ဘူးပေါ့နော်အဲ့လိုခံရလေးတွေကျမတို့ထက်ကလည်းဒီအစိုးရနဲ့ကျမတို့ဒီ private နဲ့ပူးပေါင်းတဲ့လုပ်ဆောင်ချက်ပေါ့နော်အဲ့ဒါကျမတို့အမျိုးသမီးတွေကလည်းဗာပြောလဲတကယ်လို့ register လုပ်လိုက်ရင်အခေါ်ခေါက်လေအမျက်ခေါ်လေပေးရတော့မလားပေါ့နော်အဲဆိုတော့တို့စိတ်ပူနေတဲ့ဟာကိုလည်းကျမတို့ဖက်ကနေပြီးတော့ဟုတ်ပြီတနိုင်တပိုင်ဆိုရင်ကျွန်တော်တို့ register ပဲလုပ်ထားမှာဒါကိုအခေါ်ခေါက်ဖို့မဟုတ်ဘူးအမျက်ခေါက်ဖို့မဟုတ်ဘူးအမျိုးသမီးအလုပ်လုပ်နေတဲ့အမျိုးသမီးဥယျာဉ်နဲ့တကယ်ကိုကျမတို့ register လုပ်ပြီးတော့တက်ချက်ပြီးတော့ဒီစီးပွားရေးရဲ့ခုန information center နဲ့ formal center ရအောင်ပို့ပူနေဖို့လုပ်တယ်ဆိုရင်ဟာမျိုးလေးကိုကျမတို့ဒါကိုစဉ်းစားဖို့လိုရပေါ့နော်ဒါအခန့်အတတစ်ခုတော့ကျမတို့ကတော့ awareness ရအောင်ကျွန်တော်တို့ဖက်ကလုပ်ပေးလို့ရ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စီးပွားရေးကဏ္ဍအစီအစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနေ့ပြန်အင်္ဂါမနေ့ခင်းနေမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ Funk လို့ခေါ်တဲ့အစုရှယ်ယာတွေလို့ခေါ်နေတဲ့ Facebook, Apple, Amazon, Netflix,Google ကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေကအခုနှစ်ကုန်ပိုင်းမှာကျနေတဲ့အတွက်အဲ့ဒီကုမ္ပဏီတွေရဲ့တန်ဖိုးကဒေါ်လာသန်းထောင်နဲ့ချီပြီးတော့ဆုံးရှုံးနေပါဗျ။အဲ့ဒီကရက်ကကမ္ဘာအစုရှယ်ယာဈေးကွက်ကိုလည်းတော်တော်လေးကိုရိုက်ခတ်နေတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားတာနားဆင်ပါရှင်။
ဒီပြည်ထောင်ကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေနှစ်ကုန်ကန်ပြီးကျနေတာကြောက်ခမန်းလေးလေးပဲနော်ကိုသားညုံ
ဟုတ်တယ်ဗျဒီ2018တနှစ်လုံးတက်ထားသမျှအများအားလုံးဒီနိုဘာလအလေတပတ်ထဲမှာနေပြန်ရှုံးသွားတာတဲ့မဆုမြတ်မွေအဲ့ဒီကြေးအကြောင်းမလို့အစုရှယ်ယာဈေးကွက်တွေမှာတခြားအစုရှယ်ယာဈေးတွေကလည်းအတော်လေးကောင်းကောင်းဖြစ်ခဲ့တယ်ဗျ
အစိုးဆုံးကတော့ Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေပဲရှင်အဲ့ဒီနည်းပညာကုမ္ပဏီ၅ခုကိုသူတို့နာမည်အရှိဆုံးစာလုံးတွေကိုယူပြီးတော့မှ Fang လို့အစုရှယ်ယာဈေးကွက်မှာအတိုးကောက်ခေါ်နေတယ်။ Fang အစုရှယ်ယာဈေးတွေဘလောက်ကျတယ်လဲဆိုရင် November 20ရက်နေ့တုန်းကဒီအဲ့ဒီကုမ္ပဏီ၅ခုပေါင်းဈေးကွက်တန်ဖိုးစုစုပေါင်းဈေးကျတာဒေါ်လာ1 trillion ကျော်တဲ့သန်းပေါင်းတသန်းကျော်ပေါ့။
Apple, Amazon နဲ့ Facebook ကုမ္ပဏီတွေဆိုလို့ရှိရင်ဈေးကွက်တန်ဖိုးဒေါ်လာ1 trillion စီအထိဒီနှစ်ထဲမှာဆိုင်ငင်တင်တက်ခဲ့တာ။အခုတော့ဒီအစုရှယ်ယာဈေးတွေကျလို့တန်ဖိုးကျနေတာအမြင့်ဆုံးတက်ခဲ့ခြင်းကလေးကဆိုလို့ရှိရင်ဒေါ်လာဘီလီယံ250ထက်မနည်းရှိသွားပြီတဲ့ဖန်ကုမ္ပဏီ၅ခုလုံးတစ်ခုကိုအနည်းဆုံး20ရာခိုင်နှုန်းတန်ဖိုးကျခဲ့တာအစိုးဆုံးကတော့ Facebook ပါပဲအမြင့်ဆုံးတန်ဖိုးတက်ခဲ့တဲ့ဇူလိုင်လကလေးကတန်ဖိုးရဲ့40ရာခိုင်နှုန်းတောင်မှနိုဝင်ဘာလ20ရက်နေ့ကကျသွားခဲ့တာမှဆုမြတ်မွေ
Facebook, Apple, Amazon, Netflix နဲ့ဒီ Google ကုမ္ပဏီ၅ခုလုံးမှာအစုရှယ်ယာဈေးတွေကျရလောက်တဲ့ပြဿနာတစ်မျိုးစီရှိကြတယ်။အခုလိုမျိုးထိတ်တန်းနှီးပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကျတဲ့ခရက်ကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်မှာဒီတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျနေတာမှန်ပေမဲ့လို့သူတို့ကိုကြီးပဲအပြစ်တင်လို့မရဘူးရှင်။စီးပွားရေးတိုးနှုန်းနှေးကွေးနေတာရောဒီ American နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာဒီမှန်းထားသလောက်အမြတ်မထွက်ဖြစ်နေတာကြောင့်ရောနောက်ရင်းနှံဈေးတွေကျနေတာကြောင့်မှာအခုလိုယင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်ပြီးတော့သူတို့အစုရှယ်ယာဈေးတွေကိုထုတ်ရောင်းနေကြတာလို့ကြွမ်းကျင်သူတွေကပြောပါတယ်
။နိပညာအစုရှယ်ယာတွေဝယ်စုထားတဲ့ယင်းနှီးမြှုပ်နှံသူတွေအထူးစိုးရိမ်တာကတော့ဒီနိပညာအခြေခံတဲ့ပစ္စည်းတွေရောင်းရပဲဗျ။ဥပမာ Apple ရဲ့ iPhone သစ်တွေဘလောက်များများထပ်ရောင်းရနိုင်မလဲဆိုတာကိုလည်းတော်တော်လေးစိုးရိမ်နေကြတယ်။နောက်ပြီးတော့ Facebook ကုမ္ပဏီကလည်း data လုံခြုံရေးနဲ့ပတ်သက်ပြီးတော့အခုတစ်နှစ်လုံးမိကုန်ထုတ်ခံနေရတယ်မဟုတ်လား။အမေရိကန်ဆူရကလူမှုကွန်ရက်ကုမ္ပဏီကြီးပေါ်မှာစီကံတင်းကြပ်မှုတွေလှုပ်လာမယ်ဆိုတဲ့ဆိုရင်မှုကလည်းအစုရှယ်ယာရှင်တွေရဲ့သူရဲ့အစုရှယ်ယာတွေထုတ်ရောင်းနေကြတဲ့အချက်တစ်ချက်ပဲမဆုမြတ်မွေ
ဆက်တွေကိုလူတွေအတိုင်းတွေးနိုင်ဆုံးဖြတ်နိုင်အောင်လို့လေ့ကျင့်တီထွင်တဲ့ဒီ artificial intelligence တို့ machine learning နည်းပညာတို့ကိုနည်းပညာကုမ္ပဏီတွေကြားမှာဒီသူထက်ငါဥအောင်လို့တီထွင်နေတဲ့နည်းပညာတီထွင်နိုင်စွမ်းကကန့်သက်ချက်မရှိဘူးငွေကြေးအကျိုးအပြည့်အများကြီးရှိလာနိုင်သေးတယ်ဆိုတဲ့ယုံကြည်မှုတွေကြောင့်မို့လို့နည်းပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေကိုဝယ်ဆုတဲ့သူတွေများလာခဲ့ပါတယ်ဈေးကွက်မှာသူတို့ရဲ့နည်းပညာတွေကအရေးပါလာခဲ့ပါတယ်ဒါပေမဲ့လည်းမကြခင်အနာဂတ်မှာဒီတကယ်တမ်းရလာနိုင်တဲ့အကျိုးအမြတ်ခံမှန်းချက်တွေအပေါ်မှာတော့ယင်းနည်းမြုပ်နှံသူတွေကတိတ်ပြီးတော့အားမရဖြစ်လာကြတာပ
ါ Goldman Sachs ယင်းနည်းမြုပ်နှံမှုကြီးနဲ့ဗန်နိုင်းလုပ်ငန်းကြီးကဆိုလို့ရှိရင် Apple ကုမ္ပဏီကရနိုင်တဲ့အမြတ်ခံမှန်းချက်ကိုယင်းမှန်းထားတာတည်းရှော့ချခဲ့တယ် Apple တို့ iPhone တို့ iPad တို့အယောင်မသွက်တော့တာကြောင့်တကြောင်ပါပါတယ်နောက်သူနဲ့ပြန်တရုတ်လိုဖုန်းတွေရဲ့ဈေးနှုန်းနဲ့လုံနိုင်တဲ့ feature တွေကိုရှင်ပြီးတော့အသစ်ထွက်တဲ့ iPhone XR အယောင်ကောင်းနိုင်ခြင်းမှာကောင်းနိုင်မယ်လို့တွက်ပါတယ်ရှင်းနေ2019ခုနှစ်မှာ Apple ကုမ္ပဏီရဲ့တူတက်မှုတိတ်မရှိနိုင်ဘူးလို့ Goldman Sachs ကသုံးသပ်သူ Rod Hall ကတွက်ထားပါတယ
် Apple ကုမ္ပဏီကသူတို့အသစ်ထုတ်တဲ့ဒီ iPhone XR အပါအဝင် smartphone 3ခုလုံးရဲ့ဒီထုတ်လုပ်မှုအရေးအတွက်ကိုအရင်မှန်းထားတာထက်ကိုရှော့ချခဲ့တယ်ဆိုတဲ့သတင်းတွေကြောင့်လဲသူ့အစုရှယ်ယာဝယ်စုထားတဲ့သူတွေအတွက်စိတ်ပူစရာဖြစ်တယ်လေဝယ်လိုအားကမှန်းထားသလောက်ဖြစ်မလာဘူးဆိုတာကိုပြနေတာပေါ့ Apple လိုမျိုးနည်းပညာကုမ္ပဏီကြီးရဲ့ထုတ်လုပ်မှုကြပြီဆိုရင်သူနဲ့သက်ဆိုင်နေတဲ့ထုတ်လုပ်မှုလုပ်ငန်းတွေမှာလည်းတက်ရောက်မှုတွေရှိလာပြီနောက်အစုရှယ်ယာဈေးကွက်မှာထိတ်တန်းရောက်နေတဲ့ကုမ္ပဏီကြီးတစ်ခုရဲ့အစုရှယ်ယာဈေးတွေကျတဲ့အတွက်ဈေးကွက်တစ်ခုလုံးကိုပါခရက်ရိုက်တယ်လို့ယင်းနှီးမြှုပ်နှံမှုပိုင်းကျွမ်းကျင်သူတွေကပြောတယ်လေ
အမေရိကန်နည်းပညာကုမ္ပဏီကြီးတွေပဲအစုရှယ်ယာဈေးတွေကျနေတာမဟုတ်ဘူးဗျ ဥရောပမှာဆိုလို့ရှိရင်စမတ်ဖုန်းထုတ်တဲ့ Nokia တို့ Ericsson တို့ရဲ့အဆုရှိရာဈေးတွေလည်းကျခဲ့ပါတယ်။နောက် online ပေါ်မှာပဲတုံးနိုင်တဲ့ digital ငွေကြေး Bitcoin ရဲ့တန်ဖိုးဆိုလဲ November 19ရက်နေ့ကတစ်နှစ်ကျော်အတွင်းမှာအနေဆုံးဈေးကိုကျသွားခဲ့တာမှဆိုမြတ်မော
။ American နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကလည်းအခုနောက်ဆုံးဖြစ်နေတဲ့အဆုရှိရာဈေးတွေအပေါ်မှာတော်တော်လေးတက်ရောက်နေတယ်။မကြခင်တုန်းကပြီးသွားတဲ့ဒီ APEC စီးပွားရေးဆိုင်ရာအစည်းအဝေးကြီးမှာကုန်သွယ်ရေးနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ထပ်ပြီးဝေဖန်ကြလို့နှစ်နိုင်ငံကြားမှာဒီသွင်းကုန်ခွန်တိုးတဲ့ပြဿနာပြေလည်နိုင်မလားဆိုတဲ့မျှော်လင့်ချက်တွေပြတ်ခဲ့တယ်လို့ Guardian သတင်းစာကြီးထဲမှာရေးပါတယ်
။ American နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအထိအနာဆုံးကနိပညာလုပ်ငန်းတွေဖြစ်တယ်လို့စီးပွားရေးဆိုင်ရာအကဲခတ်တွေကလည်းသုံးသပ်ကြပါတယ်။အဲဒါကြောင့်လည်းတခြားကုမ္ပဏီအစုရှယ်ယာတွေတဲ့နိပညာကုမ္ပဏီအစုရှယ်ယာတွေကိုပို့ပြီးတော့ဝယ်စုခဲ့ကြသူတွေတောင်မှသူတို့အစုရှယ်ယာတွေကိုမြန်မြန်ထုတ်ရောင်းနေကြတာလို့ဈေးကွက်သုံးသပ်သူတွေကပြောနေကြတယ်မဆူမြတ်မော်ရဲ့။
နောက်ပြဿနာတစ်ခုကလည်းဒီရင်းနှီးမြှုပ်နှံသူတွေဘက်ကအကျိုးအမြတ်ကိုဒီပုံမှန်ပြန်ပြရနေတာမျိုးမလိုချင်ကြတော့ဘူးအ ਨੇ ဆုံး10ခန်းလောက်အမြတ်မရဘူးဆိုလို့ရှိရင်တိတ်တွေးမနေတော့ဘဲနဲ့ရှယ်ယာတွေကိုထုတ်ရောင်းနေကြတာလို့ City Index ကဒီဈေးကွက်ဆိုင်ရာအကြီးတန်းသူတွေသည် Fiona Sinclair ကသုံးသပ်ထားတယ်ကိုသားညို
2018ထဲမှာနိပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေအတက်ကျမြန်လွန်းလို့ Facebook ကုမ္ပဏီရဲ့အကြီးကဲ Mark Zuckerberg ဆိုလို့ရှိရင်သူ့ရဲ့ကြွယ်ဝမှုတန်ဖိုးဇူလိုင်လတည်းကကျနေတာ34တန်းရှိပြီလို့Bloomberg Billionaires Index CN ကဖော်ပြပါရယ် Amazon ရဲ့ CEO Jeff Bezos ဆိုလဲ September လတည်းကဆုံးရှုံးမှုတန်ဖိုးကဒေါ်လာ42တန်းရှိနေပြီးတော့ Microsoft ပူးတွဲတည်ထောင်သူ Bill Gates ဆိုလဲသူ့ရဲ့ကြွယ်ဝမှုတန်ဖိုးကဆုံးရှုံးနေတာပြီးခဲ့တဲ့တစ်လထဲမှာပဲဒေါ်လာ5တန်းရှိနေပြီဆိုပဲဗ
ျလက်ဆောင်တွေအပြန်အလှန်ပေးကြလေးရှိတဲ့ Christmas New Year ကာလမှာရလာမယ့်အကျိုးအမြတ်ကြောင့်ဆုံးရှုံးမှုတွေကတချို့ကိုပြန်ကာမိမယ်လို့ဒီနည်းပညာကုမ္ပဏီတွေကတော့မျှော်လင့်နေကြပါတယ်ဒါပေမဲ့လည်းနည်းပညာကုမ္ပဏီကြီးတွေရဲ့အစုချေရာဈေးတွေအထွတ်အထိပ်တက်ခဲ့တဲ့နှုန်းလောက်တော့ပြန်တက်မယ်ဆိုတဲ့ယုံကြည်မှုတွေမရှိသေး၍အစုချေရာဈေးကွက်မှာဒီဈေးမတည်ငြိမ်မှုတွေကိုမြင်နေရလိမ့်အောင်မယ်လို့နည်းပညာဆောင်မတွေမှာသုံးသပ်နေကြပါတယ်ရှင်
ကိုတာညူးစ်ကူညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီဘလော့ဂါရီပြောသမျှအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာစီစဉ်တင်ဆက်ပေးနေတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ကဘာတလွှာကအမှုပညာရှင်တွေရဲ့သတင်းတိုတိုထွက်ထွားတွေကိုမအေးတန်နာကျော်ကစူးစီးစီစဉ်တင်ဆက်ထားတာနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်တင်ရလာမှာတော့ Bollywood လောကရဲ့နာမည်ကျော်ဝါရင့်မင်းသားကြီးအမီတာဘာချန်တယောက်သူတို့နိုင်ငံမှာအထူးဆုတစုရရှိသွားခဲ့ပါတယ် Hollywood ရဲ့အကြောင်းမော်မင်းသားကြီးတူကတော့သူ20ကျော်ပေါင်းတင်လာခဲ့တဲ့ခြေစနီးနဲ့ကွဲခွာသွားပြီဆိုတဲ့သတင်းတွေထွက်နေပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင်ဘောလိဝုဒ်လောကရဲ့ကနဝင်မင်းသားကြီးအမီတာဘာချန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့မွေးရဖြစ်တဲ့ဂူဂျာရက်ပြည်နယ်ဘာဒူဒါရာမြို့မှာဆရာကြီးရတနာစုကိုနိုဝင်ဘာလ20ရက်နေ့ကပဲလက်ခံရယူသွားခဲ့ပါတယ်။ဆရာကြီးရတနာစုဟာမဟာရာဇာတပားဖြစ်တဲ့လူတို့ကဘရင်တင်မြှောက်ထားတဲ့ဆရာကြီးရာရိုဂတ်ဝတ်ကိုဂုဏ်ပြုပြီးပေးအပ်တဲ့စုဖြစ်ပါတယ်။စီးပွားရေးအားကစားအမှုပညာပရဟိတလုပ်ငန်းပညာရေးအုပ်ချုပ်မှုစေပညာဒီလိုနေပရီမှာပေးဆက်အောင်မြင်မှုတွေကိုအတိအမဲ့ဂုဏ်ပြုတဲ့စုဖြစ်ပါတယ်။စုပေးဝတ်မှာမင်းသားကြီးအမီတာဘာချန်ကသူ့ရဲ့ဖခင်ဖြစ်တဲ့သူကိုအပြန်နဲ့အမတ်တရကြောဆိုပြီးတော့သူ့ဘဝနဲ့ပတ်သက်လို့ကြပြတို့လေးတစ်ပုဒ်ကိုလည်းဖတ်ကြားသွားခဲ့ပါတယ်။ဘာဆယ်ဆလိုရယ်ယင်းစနေပရီကပါစပို့ဆက်ပြီးပါတာပဲဆက်အိန္ဒိယရုပ်ရှင်လောကကိုကမ္ဘာမှာအတော်လေးကိုထောက်ပံ့ပြုခဲ့သူဆိုပြီးတော့လူသိများတဲ့မင်းသားကြီးအမီတာဘာချန်ကဆရာကြီးရတနာစုရီရဲ့အမှုပညာနဲ့ယဉ်ကျေးမှုဆိုင်ရာကောင်းစဉ်မှာအောက်မှာအခုလိုမျိုးချီးမြှင့်ခံရတာဖြစ်တဲ့တတိယမြောက်ပုဂ္ဂိုလ်ဖြစ်ပါတယ်။အရင်တုန်းက Infosys ကုမ္ပဏီကိုတည်ထောင်တဲ့ N Narayana Muthi ပြီးတော့ Tata လုပ်ငန်းအုပ်စုရဲ့ဥက္ကဋ္ဌ Ratan Tata အပါအဝင်တခြားအထင်ကရပုဂ္ဂိုလ်တော်တော်များများဆရာကြီးရတနာစုချီးမြှင့်ခံရပါပါတယ်ရှင်။ဟောလိဝုဒ်ရဲ့အကြုံမော်ဝိုင်းရင်မင်းသားကြီးရောဘတ်ဒီနီရိုနဲ့ဇနီးဖြစ်တဲ့ဂရိစ်ဟိုက်ဒါဝါတို့အိမ်အောင်သက်နှစ်ပေါင်း20ကျော်တော့မှအခုကွဲကွာသွားကြတယ်လို့သတင်းတွေထွက်နေပါတယ်။ မင်းသားကြီး Robert De Niro ဟာအသက်85နှစ်ရှိပြီဖြစ်ပြီးဇနီးဖြစ်တဲ့ Grace Hightower ကတော့အသက်63နှစ်ရှိပါပြီ။သူတို့နှစ်ဦးလက်ရှိအတူတူမနေကြတော့ဘူးလို့သူတို့နဲ့ယဉ်နေတဲ့အပေါင်းအသင်းတွေကပြောပါရယ်။သူတို့နှစ်ဦးဟာ10နှစ်ကြာချစ်သူဖြစ်နေအတူတွဲခဲ့ကြပြီးတော့မှ1998ခုနှစ်မှာလက်ထပ်ခဲ့ကြတာဖြစ်ပါရယ်။သူတို့မှာသားသမီးနှစ်ယောက်ရှိပြီးတော့သားကြီး Eliot ကအသက်20နဲ့သမီးငယ် Helen ကတော့6နှစ်ပဲရှိသေးတာပါ။သူတို့အခုလိုကွဲကြတာဒါပထမဆုံးချိန်တော့မဟုတ်ပါဘူး။သူတို့မင်္ဂလာဆောင်ပြီးတော့နှစ်နှစ်ကြာလောက်ပေါင်းပြီးတဲ့နောက်တခါကွဲခဲ့ပူပါရယ်။အဲ့တုန်းက Robert De Niro ဘက်ကကွဲဖို့တရားရုံးမှာရှောက်ထားခဲ့တာဖြစ်ပြီးတော့ကလေးကိုဘယ်သူခေါ်ထားနိုင်မလဲဆိုတဲ့ကိစ္စညှိမညာဖြစ်ခဲ့ကြလို့ကြံကြခဲ့ပါရယ်။နောက်ပိုင်းမှာတော့နှစ်ဖက်ပြန်ပြေးလဲသွားပြီးတော့သူတို့တကယ်တမ်းပြန်ပေါင်းထုတ်လို့တရားဝင်မကွဲပြေးလိုက်ကြပါဘူး။မင်းသားကြီး Robert De Niro မှာအရင်တုန်းကလည်းအိမ်တော်20ရှိခဲ့ပြီးတော့အဲ့ဒီအိမ်တော်နဲ့သားသမီးတွေအသက်ကြီးနေပါပြီ။ပထမအိမ်တော်မှာသမီးကအသက်49၊သားက42နှစ်ပါ။နောက်ထပ်အိမ်တော်နဲ့ကြတော့23နှစ်အရွယ်အမွာသားနဲ့သမီးတစ်စုံရှိပါလိမ့်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own jet.
မရေးတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့စာရေးဆရာမကြီးမွေအိမ်ကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မမဝင်ကြည့်တဲ့ခုရှိတယ်။အဲ့ဒါဘာလဲဆိုတော့ကိုချင်းစာတရားပေါ့။ဒီတစ်ခါတာသူ့နေရာမှာဆိုရင်ငါဒါဘယ်လိုဖြစ်သွားမလဲ။ငါနေရာမှာပြပါဆိုရင်ဘယ်လိုဖြစ်သွားမလဲဆိုတော့ကိုချင်းစာစိတ်ဒါနာစိတ်ကိုကျွန်မကဒီကထားယုံကြည်ပြီးတော့ဒီပညာကိုရေးဖွဲ့ခံလေးရှိတယ်။ကျွန်မရေးတဲ့ဥထုတွေရဲ့နောက်ခံချင်းချင်းကဘာတွေဖြစ်မလဲ။ကျွန်မရေးတဲ့ကြံရရဲ့နောက်ခံချင်းချင်းကဘာတွေဖြစ်တယ်လဲဆိုတော့ကဒီအမျိုးမျိုးဖုံဖုံဖြစ်နေကြတဲ့လူမှုပတ်ဝန်းကျင်စီကနေပြီးတော့ဒလေးစရာအမျိုးမျိုးရှိတဲ့လူတွေရဲ့အတန်ကိုကျွန်မနားထောင်ပါတယ်။သူတို့ရဲ့ဘဝတွေကိုသူတို့နေစဉ်နေဆိုင်နေရတဲ့အခက်အခဲတွေသူတို့ရဲ့ကိုယ်ပိုင်အတ္တရာပေါ့သူတို့ရဲ့ကိုယ်ပိုင်အတ္တရာသူတို့ရဲ့စိတ်အခြေအနေအစဉ်တန်းသူတို့ရဲ့ဉာဏ်ပညာအဲ့ဒါတွေနဲ့ညီညာတဲ့ရက်ကောင်ကိုကျွန်မဖန်တီးဖို့ယုံကြည်တယ်။အဲ့လိုဖန်တီးမှလည်းပဲတရားနဲ့တရားနဲ့ဤကက်စွာတိုးဝင်သွားလို့ရတယ်။ထုတ်ချင်းပေါက်ချင်းမြင်တတ်ချင်းမြင်လို့ရတယ်။တရားဖို့တရားစာနာစိတ်မွေးမှပဲတရားဖို့တရားဖို့တရားဘဝကိုတရားမြင်မှပဲဟိုကူညီရိုင်းနှင်းလို့ရမယ်ဆိုတဲ့ယုံကြည်စိတ်မျိုးကျွန်မမှာရှိတဲ့အတွက်ဥမာကျွန်မရက်ကောင်တစ်ကောင်ကိုဖန်တီးမယ်ဆိုရင်မြင့်ပြီဆိုတော့ဒီမင်းဇက်ကောင်တွေကမြင့်တီဟာဝတ္တတုတို့ရောင်းနေမြင့်တီဆိုရင်စာရေးတဲ့ဒီမင်းကလည်းဝတ္တတုတို့တဲ့မြင့်တီပေါ့တကယ်လို့မြင့်တီဆိုတဲ့ကောင်မလေးမိန်းကလေးကရုံးစီမဆိုရင်လည်းဒီမင်းကလည်းမြင့်တီဆိုတဲ့ရုံးစီမအဲ့လိုမျိုးဆိုလိုချင်တာကတော့ဒီမင်းဖုတ်ကြိုင်ထားတဲ့ဒီမင်းရဲ့ဒီကချက်ကတော့သူချင်းကြတရားကိုဒီမင်းဖုတ်ကြိုင်တယ်အဲ့ဒီကိုချင်းစာတရားနဲ့ပဲကျွန်မစာရေးတယ်ဝိတုတဘုံရဲ့အကောင်ဆုံးစာရေးဆရာတရားရဲ့အကောင်ဆုံးဝိတုဆိုတာဝိတုတဘုံရဲ့အကောင်ဆုံးအခြေခံဇာတ်လမ်းဆက်ကွက်ဆိုတာရက်တွေ့မြင်လက်ရှိမြင်တွေ့ခံစားနေရတဲ့ဘဝတွေရဲ့ကြေကွဲစရာအပိုင်းစာတွေထဲကနေထွက်လာတယ်လို့ပဲကျွန်မကယူဆတယ်အဲ့ဒီကြေကွဲစရာတွေဟာလူတရားရဲ့လူတရားဘဝရဲ့ငန္ဓာဖြစ်ခြင်းဖြစ်မယ်သူ့ရဲ့အရှုံးဖြစ်ခြင်းလည်းဖြစ်မယ်အချစ်ဖြစ်ခြင်းလည်းဖြစ်မယ်ဒါမို့ 都过干人，我往那个看啥啥的，提前红提前批买不？金毛路路格啷干的路里啊，那种咯，那种咯，张文静老说木雕，谁家的手脚刚脚的不不？人大昂路，谁跟他查不着？不仅咋整呢？一破也没收的下面，张文静的路有啥用去呀？不呢？那不怕大爷。我等鱼的那鸡的那鸡的完了几个人也没人表现能进入的而且干的路了这马路上的线变没了帮助被压的路里去的各家没路这怕大爷干的路这马路也龙南的这个那他比较那边的那样嘛过天早上走在一家里他不地干路爱的路这马路爱表现了
阿爸先点赞你的都用几下看那对ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1-239-382-9995 လေးကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်။
ဗီအိုအေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တင်းနာညာချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထပ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 48နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နာဆင်နိုင်ကြပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်ပင်လယ်နဲ့ထဲမှာရုရှားဖမ်းဆီးခဲ့တဲ့ယူကရိန်းရည်ရက်တင်မော်ရီနဲ့ရည်ရက်သားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကဒီကနေ့တောင်းဆိုလိုက်ပါတယ်။ရုရှားဘက်ကလည်းယူကရိန်းဟာပင်လယ်နဲ့ထဲမှာပုံမှန်သွားနေတဲ့တင်မော်ရီအန်ဒီယဲကျုံအောင်အန်ဒီယဲများတဲ့နီးတွေတုံးနေတယ်လို့ဆွဆွဲပါတယ်။ယူကရိန်းနဲ့ရုရှားကြားဖြစ်နေတဲ့ပြဿနာပိုကြီးမလာအောင်တားနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအရေးပေါ်အစည်းအဝေးခေါ်ထားပါတယ်။ရုရှားဘက်ကစစ်ရေးရန်လိုမှုတွေတိုးလာနေချိန်မှာယူကရိန်းရဲ့ကာကွယ်အင်အားကိုတိုးမြှင့်နိုင်ဖို့စစ်အုပ်ချုပ်ရေးကြီးညာပေးဖို့ယူကရိန်းသမ္မတကလွှတ်တော်ကိုတောင်းဆိုထားပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကအကြမ်းဖက်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့နှစ်နိုင်ငံအာဏာပိုင်တွေကကတိပြုပြောကြားခဲ့ပါတယ်။ခေလုံခွင့်လျှောက်ထားတဲ့အပေါ်အချိန်ကြာမြင့်စွာလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့တုန်းကငြိမ်းချမ်းစွာဆန္ဒပြခဲ့ကြပြီးနောက်မှာရွှေပြောင်းအခြေချသူတစုကနယ်စပ်ကိုအတင်းအကျပ်ဖျက်ချော်ဖို့လုပ်ခဲ့တာကြောင့်အမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်ခဲ့ရပါတယ်။အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေရွှေပြောင်းအခြေချသူတွေရဲ့ပြစ်ခတ်တာထိမှန်ပြီးတော့လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်လုံခြုံရေးအာဏာပိုင်တွေဘက်ကဒီမျက်ရည်ယိုပုံးတွေအသုံးပြုပြီးလူစုခွဲခဲ့တာဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးကပြောပါတယ်။အာရဗ်စော်ဝါများပြည်ထောင်စု UAE မှဒီတရှိုလုံးမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောက်နဲ့တသက်တကြွချခံခဲ့ရတဲ့ British ပညာရှင် Matthew Hatch ကို UAE ကဒီကနေ့မှဒီလူငင်းချမ်းသာခွင့်ပေးလိုက်ပါတယ်။UAE အာဏာပိုင်တွေကတော့ Hatch အပြစ်ရှိတယ်လို့ဆက်လက်ပြောကြားခဲ့ပြီးသူဟာထောက်လှမ်းရေးလုပ်ငန်းတွေကိုယာနှုံးပြစ်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့သတင်းတောက်တွေကိုပြောပါရယ် Hatch ကသူဟာဒီ Britain ထောက်လှမ်းရေး MI6 အတွက်အလုပ်လုပ်တယ်ဆိုပြီးတော့ဝန်ခံထားတဲ့ဗီဒီယိုဖိုင်ကိုလည်းသတင်းစာရှင်းလင်းပွဲမှာပြသခဲ့ပါရယ် အိန္ဒိယနိုင်ငံကစီးပွားရေးအချက်အခြာကြတဲ့မွန်ဘိုင်းမြို့မှာလူပေါင်း160ကျော်တေဆုံးခဲ့တဲ့အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်ခံရမှုဒီကနေ့ဆယ်နှစ်ပြည့်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ကြေညာချက်ထဲမှာကမ္ဘာကြီးကိုတုံ့နှုတ်စေခဲ့တဲ့အကြမ်းကြုတ်ရက်စက်တဲ့တိုက်ခိုက်မှုအဖြစ်နဲ့ဖော်ပြထားပါတယ်။အဲ့ဒီတိုက်ခိုက်မှုကိုစီစဉ်ခဲ့သူတွေကိုအခုချိန်ထိအရေးမြူနိုင်သေးတာဟာတေဆုံးသူမိသားစုဝင်တွေကိုစော်ကားသလိုဖြစ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။
တရင်ချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါလေရှင်တနင်္လာညရဲ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါလေရှင်ကျွန်မကဆုမွန်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.